Welcome to the Voice of America in Burmese.
Mingla Manakima, sir. Washington Review American Tangani. Natalna said, Juna Sachoye, Boduhu name and I can see Zenrego. Nema San Rodim and Chanaigani Kunanaiti. Lino meter Nasali Lizen and Hazette. Lila meter dea goze rogani. Told them, Benny Babby. ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်အမေရိကန်နိုင်ငံတော်မှာလမ်းမာရီပေါ်ထွက်ဆန္ဒပြမှုတွေဆက်ပြီးပေါ်ပေါက်နေချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကရဲတပ်ဖွဲ့တွင်ပြုပြင်ပြောင်းလဲလုပ်ငန်းတချို့ကိုချပြထားတဲ့သမ္မတအမိန့်ကိုအင်္ဂါနေ့မှာလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။ရာဇဝတ်မှုကင်းလျှော့ချရေးနဲ့ရဲတွေအဆင့်တ ထားတဲ့အမိန့်စာကိုလက်မှတ်မရေးထိုးခင်မှာသမ္မတထရမ့်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်သမ္မတရဲ့အမိန့်စာတွေကရဲလုပ်ငန်းလှုပ်ဆောင်တင်တာတွေထဲမှာအဓိကရောရော့ချအောင်လုပ်တဲ့နည်းတွေနဲ့အင်အားသုံးတဲ့ဆန်စနစ်တွေကိုသုံးဖို့လေ့ကျင့်ပေးတဲ့အရာရှိတွေဟာကျန်းကျင်မှုလက်မှတ်ရထားသူတွေဖြစ်ဖို့ပါဝင်ပါတယ်။ဒါအပြင်စိတ်ကျန်းမာရေးပြဿနာဒါမှမဟုတ်မူရဆေးဆွဲနေသူတွေလိုအကျန်းဖက်လို့ရမဟုတ်တဲ့ပြဿနာတွေကိုကင်တွယ်ဖြစ်ရှင်းရမှာလဲလူမှုဝန်ထမ်းတွေနဲ့ရဲတွေပူးပေါင်းဆောင်ရွက်တဲ့ဝန်ဆောင်မှုကိုထူထောင်ဖို့လည်းပါဝင်ပါတယ်။ဒါပေမဲ့နိုင်ငံတလွှာဆန္ဒပြသူတွေထောက်ပြပြောဆိုနေတဲ့ခွဲခြားဆက်ဆံမှုနဲ့ရဲတွေရဲ့လှုပ်ရက်ဆက်နွယ်နေတာနဲ့ပတ်သက်လို့တော့သမ္မတထရမ့်ကဘာမှပြောမသွားတာအတွက်အတိုက်ခံဒီမိုကရက်တစ်ပါတီကအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကကြီးညာချက်တစောင်းထုတ်ပြန်ပြီးသမ္မတရဲ့အမိန့်စာဟာအားနည်းနေတယ်လို့ဝေဖန်ခဲ့ပါတယ်။အမေရိကန်နဲ့တရုတ်တို့ကြားအငင်းပွားမှုတွေအများပြားရှိနေချိန်မှာပဲအမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုဟာတရုတ်ကွန်မြူနစ်ပါတီနိုင်ငံရေးရာအကြီးအကဲရန်ကြီးရှင်နဲ့ဗိုလ်တပ်ခုနဲ့မှာတကပိတ်ဆွေးနွေးပွဲလုပ်ဖို့အတွက်ဟဝိုင်ယီကိုခီးထွက်ခွာသွားပါပြီ။အင်္ဂါနေ့စတင်တဲ့ဒီဟဝိုင်ယီခီးစဉ်မှာဝန်ကြီးပေါင်ပီယိုနဲ့အတူသူ့လက်ထောက်စတီဖန်ဘီဂင်လည်းလိုက်ပါသွားတယ်လို့နိုင်ငံရေးဌာနကပြောပေမဲ့အသေးစိတ်ကိုတော့ထုတ်မပြောပါဘူး။တီးတဲ့ဆွေးနွေးပွဲကိုဟိုနိုလူးလူးကဟေကန်အမေရိကန်လေတဲ့အခြေစိုက်စခန်းမှာကျင်းပမှာဖြစ်ပြီးနှစ်နိုင်ငံကြားထိတ်တဲကျုံနေရတဲ့ပြဿနာအများပြားကိုဆွေးနွေးဖို့ရှိတယ်လို့အမည်မဖော်လိုတဲ့တာဝန်ရှိသူတွေကိုကိုးကားပြီး AP သတင်းမှာဖော်ပြပါတယ်။နှစ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာမပြေလည်မှုတွေရှိနေတယ်လို့တရုတ်ရဲ့ကိုရိုနာဗိုင်းရပ်စ်ရောဂါဆိုင်ရာကင်တွယ်ပုံတွေလူခွင့်ရေးဆိုင်ရာအပြင်ဟောင်ကောင်အရေးကိစ္စနဲ့တောင်တရုတ်ပင်လယ်ပြင်ထဲတရုတ်ရဲ့လှုပ်ဆောင်မှုတွေတိုးလာတာနဲ့ပတ်သက်ပြီးအမေရိကန်နဲ့တရုတ်တို့ကြားမပြေလည်မှုတွေအများအပြားရှိနေတာပါအခုဆွေးနွေးပွဲခီးစဉ်မှာမြောက်ကိုရီးယားဆိုင်ရာအထူးတန်မှဘေကင်ဘာလိုက်ပါသွားတာကြောင့်အမေရိကန်နဲ့မြောက်ကိုရီးယားတို့ကြားရှေ့မဆက်နိုင်တဲ့ဆွေးနွေးပွဲအတွက်ပါတရုတ်နဲ့ပြောကြားနိုင်ခြင်းရှိနေတာပါဂျာမနီမှာရှိတဲ့အမေရိကန်တပ်သားအရေးအတွက်ကိုရှော့ချမယ်လို့American သမ္မတ Donald Trump ကကြေညာခဲ့ပြီးနောက်တနေ့မှာပဲ Germany နဲ့ NATO စစ်မဟာမိတ်အဖွဲ့တို့က Atlantic သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံတွေရဲ့လုံခြုံရေးအတွက် American တပ်တွေ Germany မှာရှိနေဖို့အရေးကြီးတယ်လို့အင်္ဂါနေ့မှာပြောကြားခဲ့ကြပါတယ်။ American တပ်တွေ Germany မှာချထားတာဟာ Germany တနိုင်ငံတည်းအတွက်တွင်မကပဲ American နိုင်ငံအတွက်ရောအထူးသဖြင့် Europa နိုင်ငံတွေရဲ့လုံခြုံရေးအတွက်ပါအရေးကြီးတယ်လို့ Germany နိုင်ငံခြားရေးဝန်ကြီး Heiko Maas ကပြောပါတယ်။ဂျာမနီဟာ NATO အတွက်ရန်ပုံငွေထည့်ဝင်ဖို့ပြက်ကွက်ခဲ့တယ်လို့အမေရိကန်နဲ့ကုန်သွယ်ရေးဆိုင်ရာမှာပါဆက်ဆံမှုမကောင်းတဲ့အတွက်ဂျာမနီမှာထားရှိတဲ့အမေရိကန်တပ်သားအရေးအတွက်ကိုရှော့ချတာဖြစ်ကြောင်းနဲ့လက်ရှိအမေရိကန်တပ်သား9,200ချထားတာကို2,000ခွဲအထိရှော့ချမယ်လို့လည်းသမ္မတထရမ့်ကပြောခဲ့တာပါ။တရုတ်နိုင်ငံဘေကျင်းမြို့တော်မှာကိုရိုနာဗိုင်းရပ်စ်ရောဂါနောက်ထပ်အကူးဆက်ခံရသူ106ယောက်တွေ့လာခဲ့ရတဲ့နောက်မှာရက်ကွက်ပေါင်းအနည်းဆုံး20ခုကိုတရုတ်အာဏာပိုင်တွေကကွာရန်တင်းလုပ်ပြီးတိကျခွဲထားလိုက်တယ်လို့မြို့တော်အတွက်လည်းအသွာလာတွေကန့်တက်လိုက်ပါတယ်။ချင်းတပရင်းနေမှာလူနာသစ်ရှိလာတာပထမဆုံးတွေ့ခဲ့ရပြီးဒါဟာဘေကျင်းအနောက်တောင်ပိုင်းရှင်ဖာရီပင်လယ်စာရောင်းချတဲ့စူပါမားကတ်နဲ့ဆက်နွယ်နေပါတယ်။တနင်္လာနေ့မှာနောက်ထပ်အကူးဆက်ခံရသူ28ယောက်ရှိလာခဲ့တဲ့အတွက်ဒေသခံ6000ကိုနေအိမ်တွေကနေအပြင်မထွက်ရအမိန့်ထုတ်ပြန်ပြီးရောဂါပိုးရှိမရှိစမ်းသပ်မှုတွေလှုပ်လာတာပါ။တရုတ်နိုင်ငံဝူဟန်မြို့ကစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ကဘာတလောအကူးဆက်ခံရသူဟာအင်္ဂါနေ့ထိဆို၈တန်းကျော်ရှိနေပြီဖြစ်ပြီးသေဆုံးရသူက4,400နီးပါးရှိနေပြီလို့ American John Hopkins စစ်တမ်းမှာဖော်ပြထားပါတယ
်။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ8:00အထိ 925kHz 12.13 MHz ိုင်းဒိုမီတာ40 kHz 9139ဟိုင်းဒိုမီတာ51 kHz 5805နဲ့ဟိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရဲမတော်မှာ VOA မြန်မာပိုင်းမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်ကလတ်ပကရီယမ်ဂျိုအန်တိုနီယိုဂူတာရက်စ်ရဲ့ကလေးသူငယ်များနဲ့လက်နက်ကိုင်ပဋိပက္ခများဆိုင်ရာ2020ခုနှစ်အစည်းအကမ်းစာမှာမြန်မာစစ်တပ်ကကလေးစစ်သားစုဆောင်မှုပြုလုပ်တဲ့လက်နက်ကိုင်တပ်ဖွဲ့စည်းရုံးကနေဖယ်ရှားလိုက်ပြီးဖြစ်ပါတယ်။ကလေးစစ်သားစုဆောင်မှုသည်တတရုံနေသွားသလိုအရေးယူဖြစ်ပေးမှုတွေဆက်လက်ပြုလုပ်နေပြီးကလေးစစ်သားစုဆောင်မှုနဲ့ပတ်သက်တဲ့ဖြစ်ရပ်တွေကိုချေရခံပြီးအစည်းအကမ်းမှုသဘောတူညီတာကြောင့်အခုလိုစည်းရုံးကဖယ်ရှားလိုက်တာလို့ကုလသမဂ္ဂမြို့ကအစည်းအကမ်းထားပါတယ်။ဒါပေမဲ့ဒုက္ခရေးချုပ်ပေါ်တာတွေကြောင့်ကလေးရီပေါ်ထိခိုက်တင်နာမှုတွေရှိနေသေးတဲ့အဖွဲ့အစည်းဖြစ်အစည်းအကမ်းစာရဲ့အချက်ပေါ် Annex 1 ပါစည်းရုံးမှာတော့တပ်မတော်ကြီးတက်တဲ့နေကြားဆောင်တက်ပူတွဲထားတဲ့တက်တွေကိုဆက်လက်ထည့်သွင်းထားပါတယ်။အစိုးရလက်နက်ကိုင်တပ်မဟုတ်တဲ့ဝါပြည်သွေးစီကြီးကြီးတက်လည်းအဲ့ဒီစည်းရုံးမှာပါဝင်နေပါတယ်။လိန်ချဖတ်မှုတက်ဖြတ်မှုနဲ့ကိုအင်ကာဆုံးရှုံးစေမှုဆိုင်ရာကျူးလွန်ချက်တွေကြောင့်အဲ့ဒီအချက်ပေါ်စည်းရုံးမှာထည့်သွင်းထားတာဖြစ်တယ်လို့အစည်းအကမ်းထားပါတယ်။ကလေးစစ်သားစုဆောင်တဲ့လက်နက်ကိုင်အဖွဲ့အစည်းရဲ့မှာပါရှိတဲ့အဖွဲ့အစည်းတွေအနေနဲ့သစ်စင်စင်ကစားအသည့်မထုတ်ပြန်ပြီးတနစ်တာကာလအတွင်းကုလသမဂ္ဂရဲ့လုပ်ငန်းစီမံချက်ကိုအပြည့်အဝအကောင့်ထည့်ဖော်ပြီးကလေးစစ်သားစုဆောင်တဲ့အပြစ်ကျူးလွန်မှုတွေရပ်ဆိုင်မယ်ဆိုရင်အခုလိုကလေးစစ်သားစုဆောင်တဲ့လက်နက်ကိုင်အဖွဲ့အစည်းကနေပယ်ဖျက်နိုင်တယ်လို့လည်းကုလသမဂ္ဂကအစီရင်ခံထားပါတယ်ခင်ဗျာတရုတ်နဲ့အိန္ဒိယနိုင်ငံတပ်အင်အားတွေတိုးချဲ့ချထားတဲ့ဟိမဝန္တာတောင်တန်းအနောက်ပိုင်းနယ်စပ်မှာတပတ်တပ်တွေအကြခက်ရက်ဖြစ်ပွားရာကအိန္ဒိယစစ်သား20သေဆုံးခဲ့တယ်လို့အိန္ဒိယစစ်တပ်ကမနေ့အင်္ဂါနေ့ကပြောပါတယ်။တပတ်ရာပွဲတင်းနာတွေကဖြစ်ပွားခဲ့ရမှာအသေးပြောက်ရှိခဲ့ကြောင်းနဲ့အိန္ဒိယဘက်ကအရာရှိတူနဲ့စစ်သားတွေကိုသေဆုံးကြောင်းတင်းမာမှုရှော့ချဖို့နိုင်ငံအစစ်အပြေအရာရှိတွေတွစ်ဆုံဆွေးနွေးတွေကြောင်းအစိုးရတရုတ်တွေမှာဖော်ပြခဲ့ပါတယ်။နောက်ပိုင်းမှာတော့ပြည်ပြတန်တန်တန်ရာရရှိထားတဲ့စစ်သား19ဦးထပ်မံသေဆုံးကြောင်းအိန္ဒိယစစ်တပ်ကအခုလိုကြေညာလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံဘက်ကတော့အသေးအပြောက်နဲ့တန်ရာရမှုအကြောင်းမပြောဘဲအခင်းဖြစ်ပွားခဲ့တာကိုသာအင်ကန်နေကအတည်ပြုကြေညာခဲ့ရမှာတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရာဇော်လျန်ဂျန်းကအိန္ဒိယစစ်သားတွေနေဆက်ကိုတစ်ကြိမ်ကျော်ဖြတ်ပြီးတရုတ်စစ်သားတွေကိုရန်စတိုက်ခတ်ခဲ့လို့သေဆုံးတန်ရာရမှုတွေရှိတယ်လို့ပြောပါတယ်။မိုင်ပေါင်း1200ကျော်ရှိရတဲ့နိုင်ငံတွေစပ်မှာတတိပတ်အတော်ကြာတင်းမာနေတဲ့အခြေအနေတွေကြောင့်တိုက်ရင်အားတွေတိုးချဲ့ချထားခဲ့တာပါ။တစ်ဖက်တပ်သားတွေအကြားမကြာခဏထိတဲ့ရင်ဆိုင်တာတွေရှိခဲ့ပေမဲ့အခုလိုအသက်သေဆုံးမှုမျိုးမရှိခဲ့တာဆက်စုနဲ့အတော်ကြာခဲ့ပြီဖြစ်ပါတယ်။နိုင်ငံကရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ပေါ်အမေရိကန်စိုးရွားကပိတ်ဆို့ရေးယူမှုတွေလုပ်ပေမဲ့အလျှော်မပေးဘဲ ICC ရဲ့ယက်တီချက်ကိုခိုင်ခိုင်မာမာဂိုင်ဆွဲသွားမယ်လို့ ICC ရှေ့နေဖာတူဘန်ဆူဒါကပြောပါတယ်။ ICC ကအာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တို့ကျူးလွန်ခဲ့တဲ့တပ်တရားရှိပွဲရာဇဝတ်မှုတွေကိုဖော်ထုတ်ဖို့ကြိုးပမ်းနေတာလည်းဖြစ်ပါတယ်။ဂမ်ဘီယာနိုင်ငံဘွားဖာတူဘန်ဆူဒါကအမေရိကန်ရဲ့အရေးယူမှုကြောင့်နိုင်ငံကစစ်ရာဇဝတ်မှုကျူးလွန်သူတွေကိုရှာဖွေစစ်ဆေးဖို့သူ့ရဲ့လုပ်ငန်းဆောင်တာတွေကိုရိုက်ရိုက်သွားစေမှာမဟုတ်ကြောင်းနဲ့ ICC ကိုတိုက်ခိုက်တာဟာICC ကကိုစားပြုပေးနေတဲ့ဆရာဇဝတ်မှုကျူးလွန်ခံရသူတွေကိုလည်းတိုက်ခိုက်တာဖြစ်တယ်လို့ VOA ကိုပြောပါတယ်။ American နိုင်ငံတိုင်းဝန်ကြီး Mike Pompeo ကတော့ American နိုင်ငံဟာ ICC အဖွဲ့ဝင်မဟုတ်ကြောင်းပြောပြီးမဟာမိတ်နိုင်ငံတွေကိုလည်းသတိပေးခဲ့ပါတယ်။
We will not stand by as our people are threatened by a kangaroo court.And indeed, I have a message to many close allies around the world.
တရားမော်ဒယ်ဒီလိုခုံရုံးကအမေရိကန်နိုင်ငံသားတွေကိုချိန်ချောက်တာကိုလက်ခံမှာမဟုတ်ကြောင်းနဲ့ကမ္ဘာပေါ်ကအမေရိကန်ရဲ့မဟာမိတ်နိုင်ငံတွေအထူးသဖြင့်အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်နဲ့လက်တွဲတိုက်ခိုက်ခဲ့တဲ့ဒီတို့မဟာမိတ်တွေအနေနဲ့သူတို့ရဲ့နိုင်ငံသားတွေအခုလိုချိန်ချောက်ခံရဖို့ရှိနေမယ်လို့လည်းဝန်ကြီးပုံပီယိုကသတိပေးခဲ့ပါတယ်အမေရိကန်အရေးယူပိတ်ဆို့မှုအရ ICC အမှုတမ်းတွေနဲ့သူတို့ရဲ့မိသားစုဝင်တွေအမေရိကန်နိုင်ငံကိုဝင်ရောက်ခွင့်ကိုပိတ်ပင်ထားပါတယ်။ဈေးသက်သာပြီးလွယ်လပ်ကူရနိုင်တဲ့ steroid ဆေးတစ်မျိုးက COVID-19 ရောဂါကြောင့်ရောဂါဝေဒနာပြင်းပြင်းထန်ထန်ခံစားနေရသူတွေကိုကုသပေးနိုင်တယ်လို့ဗြိတိန်သိတေနာပညာရှင်တွေကအင်္ဂါနေ့ကပြောပါတယ်။အစိယောင်ရောဂါနဲ့တခြားရောဂါတွေကိုကုသရမှာအသုံးပြုတဲ့ dexamethasone ဆေးကရောဂါရည်တာတွေကိုတတ်တာစေတဲ့ steroid ဆေးတစ်မျိုးဖြစ်ပါတယ်။လူနာ6400ကျော်ကိုသူတေသနာပြုလေ့လာချက်အရဒီဆေးကအရေးပေါ်အခြေအနေမှာရှိတဲ့လူနာတွေမှာအကျိုးသက်ရောက်မှုအထူးသဖြင့်ရှိတာကိုတွေ့ရပြီးရောဂါမပြင်းထန်တဲ့လူနာတွေပေါ်မှာတော့အကျိုးသက်ရောက်မှုနည်းတယ်လို့ Oxford Tech သို့သူတေသနာပညာရှင်တွေကပြောပါတယ်။ဒက်ဆာမီတာဇုန်းတောက်ဆေးဒါမှမဟုတ်အကျော်ဆေးထိုးသွင်းပြီး COVID-19 လူနာတွေကိုကုသရာမှာ သက်ရှူဆဲတထားရသူတွေနဲ့သေဆုံးမှု35ရာခိုင်နှုန်းနဲ့အောက်ဆီဂျင်ပဲလိုအပ်သူလူနာတွေနဲ့သေဆုံးမှု30ရာခိုင်နှုန်းအထိရှော့ချနိုင်ခဲ့တယ်လို့ဆိုပါတယ်။ဗြိတိန်ကျန်းမာရေးဌာနအနေနဲ့ COVID-19 ရေးပေါ်လူနာတွေအတွက်ဒီဆေးကိုအမြန်ဆုံးအသုံးပြုသွားမှာဖြစ်ပြီးနောက်ထပ်လူ3000လောက်ထိကုသပေးနိုင်မဲ့ဆေးတွေကိုစုဆောင်းထားပြီလို့ဗြိတိန်ကျန်းမာရေးဝန်ကြီးကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်အပြီးကုဆက်ပြန့်နေတဲ့မလာလောက်ကလေးကသာဒီဆေးကိုဗြိတိန်နိုင်ငံမှာအသုံးပြုနိုင်ခဲ့ရင်လူ9000ကျော်လောက်ရဲ့အသက်ကိုအသေးသေးနိုင်ခဲ့မှာဖြစ်တယ်လို့လည်းသုတေသနပညာရှင်တွေကပြောပါတယ်ခင်ဗျာ။ဘုဒ္ဓနဲ့မတပိုင်နောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာအင်္ဂါနေ့ကရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးနဲ့ရဲတပ်ဖွဲ့အတွင်းတာဝန်ယူတာဝန်ခံမှုမြင့်မားလာစေရည်ရည်ရွယ်ပြီး Safe Policing for Safe Community လူအတိုင်းဝိုင်းတွေလုံခြုံစေမဲ့ဘေးအန္တရာယ်ကင်းတဲ့ရဲတပ်ဖွဲ့လုပ်ငန်းစဉ်လို့နာမည်ပေးထားတဲ့အမိန့်တရက်ကိုလက်မှတ်ရေးထိုးထုတ်ပြန်ခဲ့ပါတယ်။ Black Lives Matter လူမဲရီရဲ့အသက်ဟာအရေးပါတဲ့ဆန္ဒပြပွဲတွေနိုင်ငံတဝန်းသတင်းသုံးပတ်ကျော်ကြာဖြစ်ပွားပြီးတဲ့နောက်အခုလိုအမိန့်ကိုထုတ်ပြန်ခဲ့တာပါ။ဒီအမိန့်ထဲမှာဘာရီပါတယ်လဲဆိုတာကိုကျွန်တော်ငင်းချမ်းကတင်ပြပေးပါမယ်။အင်္ဂါနေ့ကဝါရှင်တန် DC မြို့တော်ကသမ္မတအိမ်ဖြူတော်နှင်းစီပန်းချံထဲမှာသမ္မတလက်မှတ်ရေးထိုးထုတ်ပြန်ခဲ့တဲ့အမိန့်ထဲမှာရဲအရာရှိတွေရဲ့အသက်အန္တရာယ်ရှိချိန်ကလွဲပြီးကြံ့အချိန်တွေမှာလယ်မင်းညစ်ဖမ်းတာကိုတားမြစ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောခဲ့ပါဗျာ
။ As part of this new credentialing process,Choke calls will be banned.
အသစ်ထုတ်ပြန်လိုက်တဲ့ရဲအရေးချင်းစစ်လုပ်ငန်းစဉ်တွေအရရဲအရာရှိရဲ့အသက်အန္တရာယ်ရှိချိန်ကလွဲပြီးလယ်မင်းညစ်ဖမ်းတာကိုတားမြစ်ပါတယ်။ကျွန်တော်တို့ရဲတပ်ဖွဲ့ဌာနအမျိုးမျိုးနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးအားလုံးကလည်းကျွန်တော်တို့ပြုပြင်ဖို့အချိန်ကျပြီလို့ပြောဆိုခဲ့ပါတယ်။သမ္မတဒေါ်နယ်ထရန့်ဟာရဲတပ်ဖွဲ့ဝင်တွေလက်ထက်တေဆုံသွားရသူတွေရဲ့မိသားစုဝင်တွေနဲ့လည်းတွေ့ဆုံခဲ့ပြီးသူတို့မိသားစုဝင်တွေရဲ့အသက်တွေအလကားမဖြစ်စေရဘူး။အလုံးအတွက်တရားမျှတမှုရစီရမယ်လို့လည်းသူ့မိန်ကုန်းထဲမှာထည့်သွင်းပြောဆိုခဲ့ပါတယ်။ရဲတပ်ဖွဲ့ဝင်တွေရဲ့တာဝန်ခံမှုတာဝန်ယူမှုရှိစေရေးအတွက်အချက်အလက် database တစ်ခုတည်ထောင်တာပါဝင်ပြီးတော့အင်အားအလွန်ကျွန်းသုံးခဲ့တဲ့ရဲတွေရဲ့မှတ်တမ်းကိုလည်းသိမ်းဆည်းထားတာလည်းပါဝင်ပါတယ်။ဒီမှတ်တမ်းကိုသုံးပြီးရဲဌာနတွေအနေနဲ့လူတယောက်ကိုအလုံးမခန့်ခင်မှာအဲ့ဒီလူရဲ့နောက်ကျောင်းကိုစစ်ဆေးနိုင်မှာပါ။နောက်ပြီးရဲတပ်ဖွဲ့တွေကိုရန်ပုံငွေရှော့ချဖျက်သိမ်းမဲ့ကိစ္စကိုလည်းစန့်ကျင်ကြောင်းသမ္မတထရန့်ကသူ့မိန်ကုန်းထဲမှာထည့်သွင်းပြောကြားသွားပါတယ
် But I strongly oppose the radical and dangerous efforts to defend, dismantle and dissolve our police departments.
ဒါပေမဲ့ကျွန်တော်ကတော့ကျွန်တော်တို့ရဲတပ်ဖွဲ့ဌာနတွေကိုရန်ပုံငွေရှော့ချဒဇာစီဖြုတ်ဖျက်သိမ်းခြင်းနဲ့အစွန်းရောက်အန္တရာယ်များတဲ့အာထုတ်မှုတွေကိုစန့်ကျင်ပါတယ်ဘာလို့လဲဆိုတော့လက်တလောသမိုင်းကိုပြန်ကြည့်လိုက်ရင်မှုကင်းဖြစ်ပွားမှုအ ਨੇ ဆုံးစံချိန်ကိုရထားလို့ပါပဲလို့ပြောသွားတာပါတချိန်တည်းမှာပဲအမေရိကန်နိုင်ငံတဝန်းမီနီယားပလစ်နဲ့အတလန်တာအပါအဝင်မြို့ကြီးတွေမှာရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုစတင်နေကြသလိုအမေရိကန်အထက်လွှတ်တော်တရားရေးကော်မတီမှလည်းရဲတပ်ဖွဲ့နဲ့လူအတိုင်းဝိုင်းကြားဆက်ဆံရေးကိစ္စကိုကြားနာပွဲကျင်းပခဲ့ပြီး Republican တွေဥဆောင်ရေးဆွဲမဲ့ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးဥပဒေမူကြမ်းအတွက်နောက်တစ်ပတ်အတွင်းတင်သွင်းနိုင်ဖို့လှုံ့ဆော်နေပါတယ်။အောက်လွှတ်တော်ဒီမိုကရက်အမတ်တွေဘက်ကလည်းလေမင်းညှင့်ဖမ်းတာကိုတားမြစ်တာအပါအဝင်တခြားအချက်တွေပါဝင်တဲ့ဥပဒေကြမ်းကိုအစိုးတင်သွင်းထားပါတယ်ခင်ဗျာ
။ဗုဒ္ဓဘုနေ့နေနဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုဆက်လက်နားဆင်နေကြတာပါ။ American ပြည်ထောင်စုကော်လိုရာဒိုပြည်နယ်က JBS အမဲသားဆက်ယုံမှာ COVID-19 ရောဂါနဲ့ကွယ်လွန်သွားတဲ့မြန်မာအမျိုးသမီးဝန်ထမ်းရဲ့မိသားစုကကုမ္ပဏီကိုတရားစွဲဖို့ပြင်ဆင်နေတဲ့အကြောင်းနားဆင်ရမှာပါ။ကျမအင်ချင်းနိုင်ပါရှင်။ကော်လိုရာဒိုပြည်နယ် Grid 4က JBS အမဲသားဆက်ယုံကွဲမှာ12နှစ်ကြာအလုပ်လုပ်ကင်နေတဲ့အသက်60အရွယ်နန်းဆန်းတင်ခေါ်ဒေါက်တင်အေးဟာမေလ18ရက်နေ့ညနေပိုင်းမှာကိုဗစ်ရောဂါနဲ့ဆေးရုံမှာကွယ်လွန်ခဲ့တာပါ။နောက်ဆုံးဖျားနာတဲ့အချိန်အထိအလုပ်လုပ်ခဲ့ရတယ်လို့ဆေးရုံမှာရောဂါကာကွယ်ရေးထိထိရောက်ရောက်မလုပ်ခဲ့တဲ့အတွက်ကြံရည်သူမိသားစုတွေကကုမ္ပဏီကိုတရားစွဲဖို့ပြင်ဆင်နေကြောင်းမိသားစုဝင်တဦးက VOE ကိုပြောပါရယ်။ဒါနဲ့ပတ်သက်လို့ JBS အမေသားကုမ္ပဏီကို VOE ကဆက်သွယ်မေးမြန်းရမှာ JBS USA နဲ့ Pilgrim ရဲ့အုပ်ချုပ်ရေးဌာနအကြီးအကဲ Cameron Brut ကအီးမေးကနေအခုလိုတုံ့ပြန်ခဲ့ပါတယ်။ပထမဆုံးအနေနဲ့တည်ဆုံးသူအရေးအတွက်ကိုပြင်ချင်ပါတယ်။သတင်းမီဒီယာတွေထဲမှာဖော်ပြခဲ့တဲ့ JBS ရဲ့ Greenley အမဲသားဆက်ယုံကွဲမှာတည်ဆုံးခဲ့တဲ့အလုသမား၈ဦးဆိုတာမဟုတ်ပါဘူး။၆ဦးပဲရှိပါတယ်။အခုလို JBS မှာ နှစ်ပေါင်းများစွာအလုပ်လုပ်ခဲ့တဲ့ဝန်ထမ်းတအူဆုံးရှုံးခဲ့ရတဲ့အတွက်အရန်ဝန်းနေရပါတယ်။ကျမတို့အနေနဲ့ကြံရစ်သူမိသားစုကိုကူညီဖို့အရင်ကရောအခုပါဆက်ပြီးတော့ကန့်လန့်ထားပါတယ်။ COVID-19 ကြောင့်ထိခိုက်ရသူအားလုံးအပေါ်ကျမတို့အနေနဲ့ကိုချင်းစာနာမိပါတယ်။ဆက်ယုံမှလုပ်တဲ့ဝန်ထမ်းတွေအတွက်လုံခြုံတဲ့ပတ်ဝန်းကျင်ဖြစ်အောင်စူးစမ်းလှုပ်ဆောင်နေသလိုယောဂါကြိုတင်ကာကွယ်ရေးအစီအစဉ်အများပြားကိုလည်းအကောင့်ထဲပေါ်ဆောင်ရွက်ခဲ့တယ်လို့အီးမေးမှာရေးသားထားတာပါ Cameron Brewitt ရဲ့အီးမေးမှာဆက်ယုံအနေနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကာကွယ်ရေးဆိုင်ရာလှုပ်ဆောင်ချက်တွေကိုအသေးစိတ်ဖော်ပြထားသလိုယောဂါကာကွယ်ရေးဒေတာဆိုင်ရာအဖွဲ့အစည်းအတိုင်းဝိုင်းအတွက်ကုမ္ပဏီအနေနဲ့ရန်ပုံငွေဒေါ်လာတန်း100ကျော်လှူဒန်းခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့အခုလို JBS ကုမ္ပဏီဘက်က COVID-19 ယောဂါကူးစက်မှုကာကွယ်ရေးဆောင်ရွက်ချက်တွေဟာနောက်ကျခဲ့ပြီးဖြစ်တယ်လို့လုံလောက်မှုမရှိခဲ့ဘူးလို့ဒေတာဆိုင်ရာအလုပ်သမားသမဂ္ဂဥက္ကဋ္ဌKim Cordova က VOA ကိုခုလိုပြောပါတယ
် Although the company has now implemented some safety interventions their response in my opinion
ကိုတော့ကုမ္ပဏီကလုံခြုံမှုဆိုင်ရာအရေးပေါ်ဆောင်ရွက်ချက်တွေကိုအကောင့်ထဲဖောက်ခဲ့ပြီးပြီလို့ပြောပေမဲ့ကျွန်တော်အမြင်ပြောရရင်ဒီလိုတုံ့ပြန်မှုဟာနောက်ကျနေပါပြီလုံလောက်မှုမရှိသလိုအချိန်နဲ့တပြေးညီမဖြစ်ခဲ့ပါဘူးအခုသူတို့ပြောတဲ့ယောဂါကာကွယ်ရေးအရေးပေါ်စီမံဆောင်ရွက်ချက်တွေမျိုးရှိခဲ့ရင်စက်ရုံအလုပ်သမားတွေအသက်ဆုံးရှုံးတာမျိုးမြင်တွေ့ရမှာမဟုတ်ပါဘူးလို့ Kim Cordova ကပြောသွားတာပါဆက်ယုံမှာအလုပ်သမားတွေအတွက်ယောဂအန္တရာယ်ကင်းဝေးလုံခြုံရေးဦးစားပေးလှုပ်ဆောင်မှုတေချာစေရေးအလုပ်သမားသမဂ္ဂအနေနဲ့ကုမ္ပဏီလုပ်ငန်းရှင်တွေကိုဖိအားပေးနေတယ်လို့ဆက်ယုံအလုပ်ယုံဆိုင်ရာတင်းကျပ်တဲ့လုံခြုံရေးဥပဒေကိုပြင်ဆင်ပြဋ္ဌာန်းဖို့နဲ့ဒီဥပဒေတွေကိုလိုက်နာအကောင့်ထဲပေါ်ချင်းရှိမရှိစောင့်ကြည့်စစ်ဆေးမှုတွေလုပ်ဖို့တည်နယ်လွှတ်တော်အမတ်တွေနဲ့မြို့တော်ဝင်ကိုသမဂ္ဂအနေနဲ့ဖိအားပေးနေတယ်လို့ဆိုပါတယ်ဒါအပြင်ဗဟုအစိုးရအလုပ်သမားဆက်ဆံရေးဘုတ်အဖွဲ့ကလည်းအလုပ်သမားလုံခြုံရေးဆိုင်ရာအားနည်းချက်တွေနဲ့ပတ်သက်လို့တရားစွဲထားပြီးဖြစ်ကြောင်း Kim Cordova ကအခုလိုပြောပါတယ
် Well the workers their families right now we have
အလုပ်သမားတွေနဲ့ကျန်းရင်းသူမိသားစုတွေရဲ့လုံခြုံရေးဆိုင်ရာနစ်နာချက်တွေကျမတို့ရရှိထားပြီးဆောင်ရွက်နိုင်သမျှအဆင့်အလုံးကိုလှုပ်ဆောင်နေပါတယ်အလုပ်သမားသမဂ္ဂဘက်ကဗဟိုအစိုးရအလုပ်သမားဆက်ဆံရေးဘုတ်အဖွဲ့ကိုဆွဲချက်တင်ထားသလိုကျမနားလေတလို့ဆိုရင်လေတည်ဆုံသွားတဲ့အလုပ်သမားတွေရဲ့မိသားစုတွေကလည်းကုမ္ပဏီကိုဆွဆွဲချက်တင်နဲ့တရားစွဲဖို့လုပ်နေကြကြောင်း Kim Cordova ကပြောသွားတာပါလက်ရှိ Greeley က JBS အမေသားဆက်ယုံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအလုပ်သမားပေါင်း290ကျော်ရှိနေကြောင်းလဲ Kim Cordova ကပြောပါတယ်အဲ့ဒီဆက်ယုံမှာအလုတ်လုံနေတဲ့အလုတ်သမားပေါင်း2000ကျော်ထဲမှာမြန်မာအလုတ်သမားစုစုပေါင်း200ကျော်လောက်ရှိပါရဲ့ရှင
်။ COVID-19 ကြောင့်မြန်မာနိုင်ငံအနေနဲ့စီးပွားရေးမှာတည်တည်တတ်တတ်ရိုက်ခတ်မှုတွေရှိနေပြီးပြည်တွင်းအလုတ်လက်မဲ့ဖြစ်မှုအပြင်တိပကပြန်လာသူတွေအတွက်အလုတ်အကန့်ကိုလည်းစဉ်းစားဆောင်ရွက်ဖို့လိုပြီးလို့ကုန်တယ်ဆက်မှုအတင်းချုပ်ကသတိပေးလိုက်ပြီးဒီအပေါ်အစိုးရဘက်ကဘာတွေပြင်ဆင်ဆောင်ရွက်နေလဲဆိုတာကိုတင်ပြပါမယ်။ကျမတင်ကြီးထိုက်ပါ COVID-19 ကပ်ဘေးရောဂါကူးစက်ပြန့်နှံ့မှုမဆိုးပေမဲ့မြန်မာနိုင်ငံရဲ့စီးပွားရေးအပိုင်းမှာတော့တိတိတသာထိခိုက်တယ်လို့ကုန်တယ်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ဥက္ကဋ္ဌဦးစွန်မင်းဝင်းကအင်္ဂါနေ့ဆွေးနွေးပွဲမှာပြောဆိုသတိပေးတာဖြစ်ပါတယ
်စီးပွားရေးကထိခိုက်မှုများကတော့တိတိတသာလေးတုံ့တွေ့နေရတာဖြစ်ပါတယ်ရောဂါကူးစက်မှုကြောင့်ပြပနဲ့ဆက်ရဆောင်နေတဲ့အပိုင်းမှာတော့ဒီတွင်မှာပါကြီးပွားရေးလုပ်ငန်းများလက်ပရမှာအကန့်အသတ်များရှိလာတဲ့အတွက်ကျွန်တော်တို့အနေနဲ့ခက်ခဲတယ်နဲ့ယူဆိုင်ရပါတယ
်နိုင်ငံတော်အတိုင်းအမြံကပုဂ္ဂိုလ်ထောင်ဆန်းစုကြည်ပြည်ထောင်စုဝန်ကြီးဦးတောင်ထွန်းဒုတိယဝန်ကြီးဦးဆက်အောင်တို့ပါဝင်တဲ့အွန်လိုင်းကတဆင့်ဆွေးနွေးပွဲမှာကုန်တဲ့ဆက်မှုအသင်းချုပ်ဥက္ကဋ္ဌကပြောတာပါဒါအပြင်ပြည်တွင်းလုပ်ငန်းတွေကအလုပ်လက်မဲ့ဖြစ်မှုတွေပြည်ပကနေရွှေ့ပြောင်းလုပ်သားဒုနဲ့ဒင်းနဲ့နိုင်ငံတွင်ပြန်ရောက်လာတဲ့အရေးကိုလည်းထောက်ပြပါတယ်။ COVID-19 ကာလစီးပွားရေးထိခိုက်မှုတွေကုစားရေးအနေနဲ့စိုက်ပျိုးရေးကဏ္ဍလုံသားအင်အားအသုံးပြရတဲ့လုပ်ငန်းတွေပြန်လည်လက်ပတ်နိုင်ရေးတို့အပါအဝင်စီးပွားရေးပြန်လည်နှိုးထရေးဆောင်ရွက်ဖို့အစိုးရဘက်ကလုပ်ဖို့ကိုလည်းဦးစော်မင်းဝင်းကတိုက်တွန်းသလိုပြည်ပကဝင်လာတဲ့လုံသားအင်အားတို့ကိုအသုံးပြုနိုင်မဲ့အလားအလာကိုလည်းထောက်ပြပါတယ်။
ဒီပြန်ဒီပမာပြန်လဲဝင်ရောက်လာတဲ့ရွှေပြောင်းလုံသားများစီတက်ဆိုင်ရာလုပ်ငန်းများလိုက်အထိုက်ကျောက်ကျွမ်းကျင်မှုနဲ့အသွေးချိုရှိသူများပါဝင်သည့်အတွက်အကောင့်ဘက်ကကြည့်မယ်ဆိုလို့ရှိရင်၎င်းတို့ရဲ့အသွေးချိုကိုကျွမ်းကျင်မှုကိုလိုက်လုပ်ငန်းတွေမှာအသီးသီးမှာအဆင့်အတွက်အသုံးပြုနိုင်ဖို့လဲကျွန်တော်စီစီရမှာဖြစ်ပါတယ်
ဒီလိုလုပ်ဖို့အတွက်ပြည်ပကဝင်ရောက်လာတဲ့လုပ်သားတွေရဲ့ကျွမ်းကျင်မှုကိုစစ်တမ်းတရကောက်ယူပြီးအလို့အကံရရှိဖို့အတွက်အစိုးရနဲ့ပုဂ္ဂလိကချိတ်ဆက်ဆောင်ရွက်ရမယ်လို့သူကထောက်ပြတာပါအစိုးရဘက်ကတော့ပြန်လည်ဝင်ရောက်လာသူတွေအလို့ကံရရှိရေးအတွက်လက်တွေ့အစီအစဉ်တွေတင်ပြတာမတွေ့ရပါဘူး။ဒါပေမဲ့ဝန်ကြီးဦးတောင်ထွန်းဘက်ကတော့ပြည်တွင်းမှာအလို့ကံတွေဖော်ဆောင်ရေးအတွက်ရင်းနှီးမြှုပ်နှံမှုတွေပိုရောက်လာဖို့ဆောင်ရွက်နေတဲ့အကြောင်းအလို့ကံတသိန်းကျော်ဖန်တီးပေးနိုင်ခဲ့ကြောင်းဆွေးနွေးသွားပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံမှုကတော့ရာထတဲ့အတိုင်းဖြစ်လာမယ်လို့သူကမျှော်လင့်နေပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကလည်းပြည်ပကပြန်လည်ဝင်ရောက်လာသူတွေအရေးအစိုးရရဲ့စဉ်းစားချက်ကိုအခုလိုပြောပါတယ်
အဲ့တော့ပြည်ပပြန်လာတဲ့ကျွန်တော်တို့ဒီပြန်လာဖို့ရရှိတယ်ဆိုကြတယ်ကျွန်တော်တို့ဒါတွေစပြီးတော့စီစဉ်ပါတယ်ဘယ်လိုကျွန်တော်တို့ကျမရေးရနေပြီးတော့ကာကွယ်မှုတွေယူမယ်နောက်ပြီးရေးရှင်းမှာဒီပြန်လာတဲ့ပြည်သူတွေရဲ့စောင့်ဝင်နေရေးအတွက်ကျွန်တော်တို့ဘယ်လိုပံ့ပိုးပေးမလဲဆိုတာတွေကိုစဉ်းစားရပါတယ
်ဒါအပြင် COVID-19 ရဲ့တက်ရောက်ရိုက်ခတ်မှုတွေကလာမယ့်လပိုင်းနှစ်အတွင်းပိုများလာမယ်လို့လဲဒေါအောင်ဆန်းစုကြည်ကသတိပေးပါတယ
်ဒီကိုဗစ်ရဲ့အကျိုးသက်ရောက်မှုတွေကဒုတိယ4လပတ်ဆိုတာအခုကျမတို့ဝင်နေပြီပေါ့နော်ဒုတိယ4လပတ်ဒီမှာနည်းနည်းပါပြီဒါပေမဲ့အများဆုံးဖြစ်မှာတော့နောက်ဆုံး4လပတ်မှာတတိယ4လပတ်မှာအများဆုံးဖြစ်ပေါ်ရှိတယ်ဆိုတော့အဲ့ဒါအတွက်လည်းကျမတို့ပြင်ဆင်ထားပါတယ်ဆိုတာလည်းပြည်သူတွေကိုပြောချင်ပါတယ်
COVID-19 ကပ်ဘေးရောဂါကြောင့်ပြည်ပမှာရွှေ့ပြောင်းအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေပြန်လည်ဝင်ရောက်လာပြီမဲ့အရေးအတွက်ဘလောက်ရှိနေတယ်လဲဆိုတာကတော့တိတိကျကျမသိရပါဘူးမြန်မာရွှေ့ပြောင်းလုပ်သားအများစုအလုပ်လုပ်နေတဲ့မလေးရှားနဲ့ထိုင်းနိုင်ငံတို့ကနေပြန်လာနေသူတွေပြန်လာလို့သူတွေရှိနေစေဖြစ်ပါတယ
်မြန်မာပြည်တွင်းကလတန်ဘတ်ဆောင်ဖွံ့ဖြိုးရေးစီမံကိန်းကိုအိန္ဒိယဆိုရာကအပြည့်တတ်ဖို့လိုလားနေတယ်လို့ကိုဗစ်ကရောဂါအလွန်မှာလဲမြန်မာနဲ့စီးပွားရေးအတူချဲ့ထွင်နိုင်ဖို့အိန္ဒိယအစိုးရကဆန္ဒရှိနေပါတယ်။ဒီလိုဆောင်ရွက်တဲ့နေရာမှာအိန္ဒိယဘက်ကလူလားချက်နဲ့စိုးရိမ်ချက်တွေဘာတွေရှိနေပါလဲ။သုံးသပ်ထားတာတွေကိုကျွန်တော်ဇော်ထက်ကပြောပြပေးမှာပါ။မြန်မာအိန္ဒိယနှစ်နိုင်ငံလုံးကကိုဗစ်ကရောဂါအလွန်မှာကုန်သွယ်ရေးပူးပေါင်းချဲ့ထွင်နိုင်ဖို့ရည်ရွယ်ရာမှာဒေါ်လာတန်200ကျော်ရင်းနှီးမဲ့မြန်မာပြည်တွင်းကလတန်ဘတ်ဆောင်ဖွံ့ဖြိုးရေးစီမံကိန်းကိုလည်းအိန္ဒိယအစိုးရကအပြည့်အဝဆန္ဒရှိနေပါတယ်။မြန်မာကအိန္ဒိယရဲ့အဓိကကုန်သွယ်ဖက်နိုင်ငံမဟုတ်ခဲ့ပေမဲ့သူ့ရဲ့အရှေ့ပိုင်းကကုန်သွင်းပိတ်ပြည်နယ်တွေဖွံ့ဖြိုးဖို့အတွက်မြန်မာကအဓိကကြားနေတယ်လို့တရုတ်ရဲ့ပထဝီနိုင်ငံရေးပေါ်မှာလဲစိုးရိမ်မှုရှိလာတာလဲအချက်တခုဖြစ်တယ်လို့လေးလာသူတွေကပြောကြပါတယ်။အိန္ဒိယနိုင်ငံအင်အားကြီးနိုင်ငံပြီးတော့ကုန်သွယ်ရေးမှာလဲကာလရှည်လက်တွဲခဲ့တဲ့နိုင်ငံဖြစ်လို့မြန်မာနိုင်ငံအနေနဲ့အိန္ဒိယနဲ့ဆက်ဆံရေးဓိဋ္ဌိပိုကောင်းဖို့လိုကြောင်းစီးပွားရေးပညာရှင်ဒေါက်တာအောင်ထွန်းတပ်ကပြောပါတယ်။သူ
တို့ရဲ့ကုန်သွယ်မှုကတော့ကျွန်တော်ကြည့်ခဲ့ပုံပြီးနော်သူတို့အများဆုံးဝယ်တာဒီလေယာဉ်ထွက်ကုန်ပစ္စည်းတွေဝယ်တာသူပေးပေါ့။နောက်သူတို့ရှိရထွက်တဲ့အင်းနဲ့နိုင်ငံတွေရေးရေးစက်မှုထွန်းလာတဲ့အခြေအနေရှိတော့ဒါသူတို့ရှိရထွက်ကုန်နေရတဲ့ကိုယ့်အတွက်ဟိုအရေးပါတဲ့ထွက်ကုန်မျိုးဖြစ်လာတယ်။အဲ့တော့ဒီတပြေးပေါ့ဒီသူရွေးချယ်မှုအများရှိဖို့တို့ရဲ့တော့သူတို့ကိုဒီဘက်ကလည်းပတ်သက်နေသူတို့ဟိုအိန္ဒိယနဲ့ပတ်သက်နေအာဖရိကနဲ့ပတ်သက်နေနောက်နိုင်ငံနဲ့ပတ်သက်နေဆိုတော့ခုနမျိုးမျိုးနဲ့ပတ်သက်နေမှာပေါ့ဒါစီးပွားရေးရှိလာမယ်
မြန်မာအိန္ဒိယနှစ်နိုင်ငံကကိုဗစ်ကရောဂါအလုံးမှာကုန်သွယ်ရေးအရှိန်မြှင့်ဖို့ရည်ရွယ်ချက်တွေရှိနေရဆိုပြီးတောင်အာရှသတင်းဌာန ANN ကအခုဇွန်လ15ရက်မှာရှင်းသားခဲ့တာပါစစ်တွေစကန်တိုးချက်ဖို့ကလတန်မြစ်ကနေချင်းပြည်နယ်ပလောဝါကိုဖြတ်ပြီးအိန္ဒိယကုန်သွယ်ပိတ်မီဇိုရန်ပြည်နယ်နဲ့အပြန်အလှန်ကုန်သွယ်နိုင်မဲ့ကလတန်စီမံကိန်းကိုအပြည့်တတ်ဖို့အိန္ဒိယအစိုးရကဆန္ဒရှိနေရပါနှစ်နိုင်ငံတူးမြင့်လာရဲ့ဆက်ဆံမှုကစီးပွားရေးနိုင်ငံရေးနှစ်ခုလုံးမှာရေးပါနေရလို့စီးပွားရေးပညာရှင်ဒေါက်တာအောင်ကိုကိုကပြောပါတယ်
ကျွန်တော်တို့နိုင်ငံအပေါ်ပဲအရှေ့တောင်အရှနိုင်ငံအနေနဲ့ကုလူဆက်ဆံလို့သူပို့ပြီးတော့အားတိုက်လာတယ်အရင်တော့သူရဲ့အရှေ့မြောက်ဒေသဆိုတာနည်းနည်းလေးသူတို့အိန္ဒိယဆိုရဲ့ပြည်ပကြဆက်တဲ့ပုံအနေထားကိုတွေ့ကြရပါတော့ဥပမာမနီပူကအားတန်းပေါ့နော်သာသဖြင့်ဒါပေမဲ့အဲ့ဒီဒေသတွေကိုအခုပို့ပြီးရငင်းကြရအောင်ဆိုပြီးတော့မြန်မာနိုင်ငံနဲ့လည်းဒါနိုင်ငံရေးရောပြည်ရေးရောကုလသက်သမှုတွေပို့ပြီးတော့ပြင်လာတာတွေ့ရတယ်။ဒီလိုနဲ့ဆီဆက်တယ်ဆိုတော့ပုံပိုင်းနဲ့ကျွန်တော်အဲနဲ့မြစ်ဆီဆက်တာပေါ့နော်။အိန္ဒိယကျတော့ပုံပိုင်းရောရေပိုင်းရောကျွန်တော်အဲမြစ်ဆီဆက်တယ်နော်။ဒါကြောင့်အိန္ဒိယကကျွန်တော်ရဲ့ဒါဘာလို့ဆိုတော့နေနေကြားမှာသူငင်းကြရရောပြည်ပရေးရောနှစ်ခုလုံးကကျွန်တော်အတွက်အရေးကြီးတယ်လို့ကျွန်တော်မြင်တယ်မြန်မာနိုင်ငံအတွက်လေ။
အိန္ဒိယဘက်ကကလတန်စီမံကိန်းအပြည့်တပ်ဖို့ဆောင်ရွက်နေချိန်မှာပဲရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောဝါကရခိုင်လက်နက်ကိုင်နေနဲ့အစိုးရတိုက်ပွဲကြီးကြောင်းလုပ်ငန်းတွေနှောင့်နှေးမှုတွေရှိခဲ့ပါတယ်။စီမံကိန်းလုံခြုံရေးအရာလဲစိုးရိမ်စရာတွေရှိခဲ့ပါတယ်။အဲ့ဒီနောက်ပိုင်း COVID-19 ကမ္ဘာကရောဂါအခြေအနေတွေကြောင့်နေဆက်အသွားအလာတွေပိတ်ပြီးလုပ်ငန်းထိခိုက်မှုတွေရှိလာပါတယ်။အရင်းဆုံးအားဖြင့်တော့နှစ်နိုင်ငံနေဆက်တည်ငြိမ်လာဖို့အတွက်အချိန်ယူဖြည့်ရှင်းရလိမ့်မယ်လို့နိုင်ငံရေးလေ့လာသူဥမမောင်ဆိုကပြောပါဗျ။ဒီန
ှစ်ဖက်နေဆက်မှာရှိတဲ့ဒီတန်ဆာနိုင်ငံပြဿနာကိုဆူလို့ရှိရင်တော့စောင့်ကြံမယ်။ဘာဖြစ်လို့လဲဆိုတော့တမှုငွေနဲ့နာကတောင်းတန်းဒီကြောမှာပဲ။အဲဒီကတဲ့ဘုံရှိရယ်အာတန်သဘုံရှိရယ်နာဂသဘုံရှိတယ်ပေါ့အဲဒီကသူကဘရိုကာဖြစ်နေတဲ့အဖွဲ့ရှိတယ်ဆိုရင်ခိုင်ပဲဒီကျဒီကောဝါနဲ့ဆက်ဆက်တဲ့အီဂျန်မှာတော့ဘောကဒီတဲ့ဒီကနေကန်ဖွဲ့ရှိတာပေါ့နော်သဘုံဖွဲ့ရှိတာဒီပြဿနာကနှစ်ဖက်ရှိနေတဲ့ပြဿနာဖြစ်တဲ့အတွက်ကြောင့်မလို့ဖြစ်ရှင်းဖို့ကတော့ခက်ခဲနေတယ်လို့ထင်ပါတယ
်အိန္ဒိယကုမ္ပဏီတွေကမြန်မာဆက်သွယ်ရေးကဏ္ဍမှာ25ရာခိုင်နှုန်းဈေးကွက်ဝေစုရထားပြီးတရုတ်ကတော့သူ့ရဲ့ရန်ဝန်းနဲ့ပိုလမအစီအစဉ်နဲ့ပြည်တွင်းလမ်းမဆက်သွယ်ရေးကဏ္ဍမှာဦးဆောင်နေရပါနှစ်နိုင်ငံကိုရှင်းကြည့်မှဆိုရင်2011ကနေ2019အထိအိန္ဒိယရဲ့မြန်မာပြည်တွင်းရင်းနှီးမြှုပ်နှံမှုက 3.8 ရာခိုင်နှုန်းပဲရှိရလို့ Business Line သတင်းဌာနကရေးသားခဲ့ပါတယ်ဒါပေမဲ့အိန္ဒိယကမြန်မာကိုကုန်တင်ပို့ရပမာဏကတော့2019ထက်စာရင်25ရာခိုင်နှုန်းတိုးတက်လာပါတယ်ကျွန်တော်ကတော့ဇောထပ်ပါရန်ကုန်ကနေသတင်းပေးပို့ခဲ့ရပ
ါထိုင်းနိုင်ငံမှာ COVID-19 ကပ်ရောဂါကြောင့်တလကျော်ကြာပိတ်ပင်ထားတဲ့ကန့်သတ်ချက်တွေဖြေလျှော့ပေးလိုက်ပြီးတဲ့နောက်မေလကစပြီးစာရင်တော်များများပြန်ဖွင့်နေပါပြီအဖျော်ရမကာတွေပြန်ရောင်းဝယ်ပြုထားသလိုညမထွက်ရအမိန်ကိုလည်းရုတ်သိမ်းလိုက်ပါပြီပိတ်ပင်ခဲ့တဲ့ကာလအတွင်းစီးပွားရေးထိခိုက်ခဲ့တဲ့ထိုင်းစားတောက်ဆိုင်လုပ်ငန်းကဏ္ဍရဲ့ရှေ့အလားလားဘလို့ရှိလာနိုင်ပါသလဲ AP သတင်းဆောင်ပါကိုပြောပြပါမယ်ရှင်တကယ်တော့ကန့်သတ်ကာလအတွင်းမှာလူတွေရဲ့စိုးရွင်စိတ်တွေကြောင့်စားတောက်ဆိုင်လုပ်ငန်းတွေကိုထိခိုက်ခဲ့ပြီးဖြစ်နိုင်ပါတယ်ဒါအပြင်ထိခိုက်လာနိုင်စရာတွေလည်းရှိနေပါလိမ့်မယ်ထိုင်းနိုင်ငံရဲ့စားတောက်ဆိုင်လောကအတွက်တော့အခုလိုဆိုင်တွေပြန်ဖွင့်ဝင်ရတာဟာရှမ်ပိန်နဲ့အောင်ပွဲခံရမယ့်အခိုက်အတန့်ပါစားပွဲတောက်ပွဲတွေဆိုရင်အရက်ကလေးပါမလို့လူအများကတွေးရကြပါတယ်စားတောက်ဆိုင်မှာယမကမပါရရင်တော့အိမ်မှာပဲစားကြမှာပါဒါနာကာရုံကရော့ဟောက်စ်အသားခင်ဆိုင်ပိုင်ရှင်မှာ
Oh yeah it is a big moment because we've been losing money for quite a long time now
ဟုတ်ကဲ့အကြာကြီးပိတ်ထားပြီးဝင်ငွေမရှိဘဲဖြစ်နေခဲ့တော့အခုလိုပြန်ဖွင့်တာတကယ်ကိုအချိန်ကောင်းပါပဲအ ਨੇ ဆုံးတော့အရင်ကြေးပြီးအမျက်ကလေးနည်းနည်းပါးပါးတောင်ရမလားလို့မျှော်လင့်ရတာပါပဲစားရှင်တွေအတွက်စိတ်သက်သာရာရမယ်မျှော်လင့်ချက်နဲ့အတူစိုးရိမ်ပူပန်မှုတွေလည်းရှိကြပါတယ်။ဘန်ကောက်မြို့နယ်က Eat Me စားတောက်ဆိုင်ဟာစိုင်ပိတ်ထားရတာနှစ်လကျော်နေပါပြီ။ပထမတော့ကန့်သတ်မှုကြောင့်ဖြစ်ပေမဲ့နောက်တော့အရက်သေးစာရောင်းချခွင့်မရှိတဲ့စီကံကြောင့်စီးပွားရေးအရာတွက်ချေမကိုက်လို့ပိတ်ခဲ့ရတာပါ။ဝင်ငွေမရှိပေမဲ့ပေးစရာအကျွေးစင်းတွေကတော့ရှိပါတယ်။နိုင်ငံတကာခရီးသွားတွေလည်းအခုထိပြန်မဝင်ကြသေးတော့ဒေသခံတွေအပေါ်မှာပဲမှီခိုနေရမယ်ဆိုရင်လည်းပိတ်ဆို့ကန့်သတ်ကာလအလွန်မှာဒီလူတွေဆိုင်မှာလာစားဖို့တန်နိုင်ကြပါမလား Eat Me ဆိုင်ရဲ့ပူရဲပိုင်ရှင် Tin Butler ကဘာမှမတေးကြမရေရာတွေချာမှာအခုလိုပထမဆုံးဆိုင်ပြန်ဖွင့်ရတာဟာအမှောင်ထုတဲ့ခြေစုံပြည့်ဝင်ရတယ်လို့ပဲလို့ပြောပါတယ
် Our fear I think for the long time guys in this industry is
ဒီလူငန်းမှာကြာကြီးလှုပ်လာသူတွေပဲဆိုရင်စိတ်ကဆိုင်တွေပြန်ဖွင့်နိုင်တာမဖွင့်နိုင်တာမဟုတ်ပါဘူးဒါကတိတ်လွယ်ပါတယ်ခက်တာကဆိုင်တွေဆက်ပြီးဖွင့်ထားနိုင်ဖို့ပါနောက်ထပ်ရပောင်း60ကနေ120တွင်စားတောက်ဆိုင်အများကြီးပြုတ်ကုန်ကြပွဲရှိပါတယ
်။ဘန်ကောက်အခြေဆိုင်တဲ့အစားတောက်ဆောင်ပါရှင်မီဂန်လီယွန်ကလည်းကမ္ဘာကျော်တဲ့ထိုင်းစားတောက်ဆိုင်လောကမှာအကြီးကျယ်ထိခိုက်လာဖို့ရှိကြောင်းပြောပါတယ်။
I would say 20 to 30% right now might not survive.
I would say 20ကနေ30ရာခိုင်နှုန်းလောက်ကဆက်ပြီးတော့ရပ်တည်နိုင်ကြမှာမဟုတ်ပါဘူး။အခုထက်ပိုပြီးတော့ထိခိုက်လာနိုင်တယ်လို့ပြောရမှာပါ။ထိုင်းစားတောက်ဆိုင်လုပ်ငန်းဖွဲ့ဥက္ကဋ္ဌလက်ဒါဆန်ပေါ်တောင်ကလည်းဒီလိုပဲပြောပါတယ်အဓိကစားတောက်ဆိုင်ကြီးတွေအလက်စားတွေနဲ့မကြခင်ကမှစဖွင့်တဲ့ဆိုင်တွေက15ရာခိုင်နှုန်းလောက်အထိပိတ်သွားနိုင်တယ်လို့သူကပြောတာပါနောက်12လကနေ17လအတွင်းကျွန်တော်တို့အတွက်အတော့ကိုအခက်တွေမဲ့အချိန်ပိုင်းမဲ့လို့တနင်္လာနေ့တုန်းက AP ကိုဖုန်းနဲ့တဆင့်ပြောခဲ့တာပါ Tim Butler ကပေးစုကန်တက်ကာလအတွင်းကောင်းတာလေးတွေရှိတဲ့အကြောင်းလည်းပြောပါတယ်သူကသူ့လုပ်ငန်းကိုစံပြဖြစ်အောင်တိုးတက်အောင်ဘလို့လုပ်မလဲဆိုတာကိုစဉ်းစားဖို့အချိန်ရခဲ့ကြောင်းပြောတာပ
ါ I think the future you know holds good things for all
ချီရှောက်တော့ကျွန်တော်တို့အားလုံးအတွက်ကောင်းတာတွေပဲဖြစ်လာလိမ့်မယ်လို့ပြောနေပါတယ်ကဘာကြီးတစ်ခုလုံးပုံမှန်ပြန်ဖြစ်လာတဲ့အထိတော့ကျွန်တော်တို့ရက်တီရုန်းကန်နိုင်မယ်ထင်ပါတယ်
ထိုင်းအစားအစာတွေဟာလွန်ခဲ့တဲ့ဆယ်စုနှစ်အနည်းငယ်ကစလို့ကမ္ဘာမှာသတင်းမှွေးလာခဲ့ပြီးအဆက်ကဲတဲ့အလံပေးအစားအစာတွေကြောင့်လည်းနာမည်ကျော်ပါတယ်။ဒါအပြင်စားတောက်ဆိုင်တွေကိုကျယ်ပွင့်ရေးအတွက်နဲ့အဆင့်တန်းသတ်မှတ်ပေးတဲ့ပြင်သစ်အခြေစိုက်နာမည်ကျော်မီချီလန်စားတောက်ဆိုင်လမ်းညွန်စာအုပ်မှာထည့်သွင်းဖော်ပြခံရတဲ့စားတောက်ဆိုင်29ဆိုင်နဲ့အတူအဆင့်မြင့်စားတောက်ဆိုင်တွေလည်းပိုတိုးလာနေသလိုအလုတ်ကင်ဖန်တီးပေးတဲ့အဓိကလုပ်ငန်းတစ်ခုလည်းဖြစ်ပါရဲ့ရှင်။ကျမခွာညိုပါ။
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးအင်္ဂါညဆွေးနွေးပွဲကိုနားဆင်ရပါမယ်။ဒါမဲ့ဇွန်လ20ရက်စနေနေ့ဟာအဘာတဝမ်းကဥယျာဉ်စွန့်ထွက်ပြေးနေကြရတဲ့ဒုက္ခသည်တွေကိုအထူးအမှတ်ရကြစေဖို့တတ်မှတ်ထားတဲ့ကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်။မြန်မာနိုင်ငံဟာလည်းပြည်တွင်းမှာရောပြည်ပမှာပါဒုက္ခသည်တွေရှိနေစေနိုင်ငံတစ်ခုဖြစ်တာမို့ကမ္ဘာဒုက္ခသည်များနဲ့အထူးအစီအစဉ်တစ်ခုအနေနဲ့အခုဆွေးနွေးခန်းကိုတင်ဆက်ထားပါတယ်။ကချင်နဲ့ရှမ်းမြောက်ဒေသဘက်ကဒုက္ခသည်တွေအခြေအနေနဲ့ရခိုင်ပြည်နယ်ဘက်ကဒုက္ခသည်တွေအခြေအနေကိုဒီညအစီအစဉ်မှာနားဆင်ကြရပါပါ။ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာကလမ်ဆန်းစွန်းဝင်လက်ဖောင်ဒေးရှင်းဒါရိုက်တာခိုင်ကောင်းစံတို့ပါဝင်ဆွေးနွေးထားပါခင်ဗျာ။
ဒါကလမ်ဆန်ဆွန်နဲ့ကိုခိုင်ကောင်းစံဒီရီဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာပထမဦးဆုံးဆရာဆမ်ဆွန်ကချင်ပြည်နယ်ဘက်မှာဒုက္ခတဲ့အရေးအတွက်ဆရာတိထားသလောက်ဘလောက်လောက်ရှိမယ်လို့ပြောနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်အခုကြည်ကချင်ပြည်နယ်ဘက်မှာဟိုကျွန်တော်ရှမ်းမြောက်ရောအပါပေါ့ကျွန်တော်ကချင်ဒေသမှာအာဒုက္ခ IDP အားလုံးတသိန်းတသောင်းကျော်ရှိပါတယ
်ဟုတ်ကဲ့ဆိုတော့ဆရာကဒီကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ပေါ့နော် KBC ရဲ့ဥက္ကဋ္ဌအနေနဲ့ဒုက္ခသည်တွေကိုကူညီပေးနေတယ်ဆိုတော့ဆရာကကပြောတယ်ဒုက္ခသည်အရေးအတွက်အားလုံးကိုဆရာတို့လက်လန်းမိစွာအကူအညီပေးနေနိုင်ပါလားခင်ဗျာ
အဲကျွန်တော်တို့လက်လန်းဟောပေါ့ဒီပြောပေါ့ဒီပြည့်ပြည့်စုံတော့ဟောမလုပ်ပေးနိုင်ပါဘူးဒါပေမဲ့ကျွန်တော်တို့တတ်အားတော့ကျွန်တော်တို့ဒီ CSO တွေဗဒရေးအဖွဲ့စီတွေကနိုင်ငံကအကူအညီ UN INGO တွေနဲ့ဟောပူးပေါင်းပြီးမှတတ်နိုင်တော့တော့ကျွန်တော်တို့ဒီဒုက္ခတွေကိုကျွန်တော်တို့ဒီကုညီနေပါတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့တစ်ဆက်တည်းပဲဆရာဒီကချင်ဘက်မှာကအခုဆရာတို့ကျွန်တော်တို့အခုပြောနေတဲ့အချိန်မှာထိတွေ့တိုက်ပွဲတွေပေါ့နော်တမတော်နဲ့ကချင်ဒေသမှာရှိတဲ့လက်နက်ကိုင်အဖွဲ့တွေတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ဂျာမာထိတွေ့တိုက်ပွဲတွေကလဲသွားပြီမဟုတ်ဘူ
းဟုတ်တယ်ကျွန်တော်တို့ကချင်အထူးသဖြင့်ကချင်ပြည်နယ်မှာဆိုရင်အခုတနည်းလောက်ရှိပြီရင်းချမ်းနေတာပေါ့အတိုက်ပွဲမျိုးဖြစ်တာရှမ်းမြောက်ဘက်မှာတော့ကျွန်တော်တို့ဖြစ်နေသေးတယ်ဆိုတော့ကချင်ပြည်နယ်ဘက်မှာကျွန်တော်တို့အခုတနည်းနီးပါအခုဒီပြပခမရှိဘူးလို့ပြောနိုင်ပါတယ
်ဟုတ်ကဲ့ဆိုတော့ပြပခတွေရော့သွားတယ်ပြပခတွေမရှိသလောက်ဖြစ်နေတဲ့ကြားထဲမှာပဲဒီဒုက္ခသည်တွေအနေနဲ့ကတို့ရဲ့မူရင်းနေရာတွေတို့နေခဲ့တဲ့မူလဒေသကြီးရွာတွေဆိုတို့မပြောင်းနိုင်ကြသေးတာလားခင်ဗျာ
အခုကျွန်တော်တို့ဒီဘာသာရေးကောင်ဆောင်များအားလုံးပါဝင်တဲ့ KCC အနေနဲ့ဒါကို NRPC နဲ့ရော KIO နဲ့ရောကျွန်တော်ဆွေးနွေးကြည့်မှအခုနေရပြန်ဖို့ကျွန်တော်တို့လုံးဆောင်နေတဲ့အချိန်မှာဒီ COVID-19 ကပြန်လာတော့နည်းနည်းဒီတတ်နေရတာပေါ့ဒါပေမဲ့ဟိုလုံးနိုင်တဲ့နေရာကျွန်တော်တို့ဆက်လုပ်ဖို့အစီအစဉ်ရှိပါတယ်နောက်မှဒုက္ခတွေတွေအားလုံးကလည်းမိမိနေရတဲ့တက်ကိုအမြန်ဆုံးပြန်ချင်တဲ့သူတွေပဲဖြစ်နေကြပါပြီလို့ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျဆိုတော့ကျွန်တော်အခုကိုခိုင်ကောင်းဆန်ဖက်တစ်ချက်လှည့်ပါမယ်ကိုခိုင်ကောင်းဆန်ကကြတော့ကျွန်တော်တို့ဝန်လက်ဖောင်ဒေးရှင်းဆိုပြီးတော့ရခိုင်ဘက်မှာဟလာတိုက်ပွဲတွေကနေပြီးတော့ဆစ်ဆောင်ထွက်ပြေးနေကြရသူတွေကိုကူညီပေးနေတယ်ဆိုတော့ကိုခိုင်ကောင်းဆန်သိထားသလောက်ရခိုင်ဘက်မှာလက်ရှိအခြေအနေအဖြစ်စစ်ဘေးဒုက္ခတွေဘယ်လောက်လောက်ရှိနေပါလဲကိုခိုင်ကောင်းဆန
်လက်ရှိကတော့ကျွန်တော်တို့ရခိုင်မှာစစ်ဘေးဒုက္ခတွေကဒီ 35,600 ကျော်ရှိတာပေါ့နော်ဒါကကျွန်တော်တို့ဒီ REC ရဲ့စစ်တမ်းအရပေါ့တကယ်တမ်းပြောရင်တော့ဒီရက်ပိုင်းမှာဆိုရင်ဒီထက်ပိုများလာတဲ့အခြေအနေမျိုးရှိပါတယ်အကောင်လုံး 2,000 ကျင်လောက်ရှိတာပေါ့နော်အဲ့တော့ဒုက္ခတွေလို့ပြောတဲ့အချိန်မှာတော့ဒုက္ခတွေက ဒီတရားဝင်ဒီမဲ့ပြုထားတဲ့ဒီဒီမဲ့ပြုခံထားရတဲ့ဒုက္ခတွေကဒီ6000လောက်ရှိပြီးတော့မှစခန်းမရှိဘဲနဲ့စခန်းပြင်ပမှာရောက်နေတဲ့ဒုက္ခတွေကတော့ဒီ4000ကျော်ရှိတာဗောလေစခန်းတွင်းမှာတော့6000ဆိုတော့ 35000 ကျော်ရှိပါ
ဟုတ်ကဲ့ဆိုတော့ကိုခိုင်ကောင်းဆန်စခန်းပြင်ပစခန်းတွင်းလို့ဘလို့ပဲခွဲသည့်ဖြစ်စေဒီလူတွေဒီသူတို့နေရမှာလက်နဲ့ကန်ပြိဖာကကြောင့်နေလို့မရလို့သူတို့နေရကိုစွန့်ပြီးတော့ထွက်ပြေးလာကြရတာမလားခင်ဗျာ
ဟာသေးရှာပါတယ်ဒီလူတွေကသူတို့ရဲ့မိခင်နေရရရော်တွေရှိပါတယ်အဲ့ဒီတာတွေမှာနေလို့မရတဲ့အတွက်ဖြစ်ပြလာကြတဲ့ဒုက္ခတွေဖြစ်ပါတယ်
ဆိုအဲ့ဒီလူတွေကစခန်းတွင်းမှာရှိမှတရားဝင်ဒုက္ခတွေစခန်းတွင်းမှာမရှိရင်တရားဝင်ဒုက္ခတွေမဟုတ်ဘူးဆိုတော့အဲ့ဒီလူတတ်မှတ်ထားတာကရောဟိုသဘောသဘာဝကြပါရဲ့လားကျိုးကြောင်းစီလျော်ပါရဲ့လားကိုကံကောကျွန်တော်သိနားမလဲပါဘူးအဲ့ဒီဟာ
ဟုတ်ကဲ့ဒါကတကယ်တမ်းပြောရင်တော့ဒါအစိုးရရဲ့စမတ်မှုအရပြောတာပါတကယ်တမ်းကတော့ကျွန်တော်တို့ဟာဘလို့အကြောင်းမျိုးမျိုးကြောက်ပဲဖြစ်ဖြစ်နေရစွန့်ခေါ်လာတဲ့လူဆိုရင်ဒါတကယ်ဒုက္ခတွေဖြစ်တယ်ဆိုတာကတော့ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေအနေနဲ့ခံယူထားကြပါတယ်ခင်ဗ
ျဟုတ်ကဲ့ပါခင်ဗျကျွန်တော်အခုတခါဆရာဆမ်ဆိုဖက်တစ်ချက်ပြန်လဲပါမယ်ဆရာဦးကပြောသလိုပေါ့နော်သူတို့တွေကိုယ့်နေရပြန်နိုင်ဖို့တွေသက်ဆိုင်ရာလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဂျန်တဲ့ဟလာရမရဖာတွေကျိုးဆောင်တွေဝိုင်းပြီးတော့ဆွေးနွေးနေကြတိုင်းနေကြညှိနှိုင်းနေကြတဲ့အချိန်မှာဒီ COVID-19 ရောဂါကြီးကဝင်လာတဲ့ခါကျတော့အဲ့ဒါကြီးအားလုံးရပ်နေတယ်ဆိုတော့ဒီစခန်းတွေအတွင်းမှာဒီ COVID-19 ရောဂါနဲ့ပတ်သက်ပြီးတော့ရောယောဂကုသတာမရှိအောင်ကာကွယ်ဖို့စသည်အပြင်အဲ့ဒါတွေကိုရောဆရာတို့နိုင်နိုင်နင်းနင်းလုပ်နေနိုင်ပါရဲ့လားခင်ဗျ။အ
ဲကြိုတင်ပြင်ဆင်မှုတွေတော့ကျွန်တော်တို့အသက်နိုင်ဆုံးလုပ်ထားပါတယ်။ဥပမာ KU area ဘက်မှာရော KU ဘက်ကဒီ COVID-19 ထိန်းချုပ်ကော်မတီရှိတယ်။ကျွန်တော်ဒီအစိုးရဘက်မှာရောဒီကော်မတီနဲ့ကျွန်တော်တို့အဲဖွဲ့စည်းထားပြီးမှဒီလိုဖြစ်လာလို့ရှိရင်ကျွန်တော်တို့ဘယ်လိုကြိုတင်ကာစီတတားစီမယ်ဆိုတော့ကျွန်တော်တို့အစဉ်တက်တော့ရှိပါတယ်။နောက်ပြီးတော့ပညာပေးအဲအစီအစဉ်တွေကျွန်တော်တို့အားလုံးလုပ်ထားပါတယ်ဆိုတော့အခုလက်လောဆယ်တော့ကျွန်တော်တို့ဒီ IDP စခန်းတွေမှာတော့အဲ COVID-19 နဲ့ပတ်သက်ပြီး positive ပြီးတော့ကျွန်တော်တို့မရှိသေးပါဘူးဒါပေမဲ့ကျွန်တော်တို့ဒီဟောပေါ့ဒီ alarm တော့လုပ်ထားပါတယ်ကျွန်တော်အားလုံးအစဉ်သိရှိထားပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကိုခိုင်ကောင်းဆန်ရခိုင်ဘက်မှာကတော့ဒီထက်အခြေအနေကပိုဆိုးမယ်လို့ကျွန်တော်ခန့်မှန်းတာပဲဆရာ Samsung တို့ကချင်တို့ရှမ်းမြောက်တို့ထဲစာရင်ဘာကြောင့်လဲဆိုတော့ internet ဖြတ်ထားတဲ့အခြေအနေလည်းရှိတယ်နောက်ပြီးတော့အခုအညီကလည်းပဲပို့ပြီးတော့လူအပ်နေမယ်လို့ကျွန်တော်ထင်တယ်ဟုတ်ပါလားကိုခိုင်ကောင်းဆန
်ဟုတ်ကဲ့အဓိကတော့ကရှင်နဲ့ကိုဟာမုံကဒီကရှင်မှာကတကြောတန်တိုက်ပွဲဖြစ်တာကကိုနှစ်ကြာနေပြီဆိုတော့သူတို့မှာကတော့နေသားလေးကြာနေပြီပေါ့တိုတက်မှုလေးရှိနေတယ်လို့ကျွန်တော်ကယူဆမိပါတယ်ကျွန်တော်တို့ရခိုင်မှာကြာတော့ဒီ2018ဒီဇင်ဘာကနေစဖြစ်လာတဲ့ဒီကျွတ်ရစ်စကအခုဆိုရင်ဒီနှစ်နှစ်ပတ်ဝန်းကျင်ပေါ့လေအဲ့ဒီဝန်းကျင်မှာကကရှင်ထက်အများကြီးဆိုးဆိုးတဲ့ဆုံးဆုံးတဲ့ဒဏ်တွေကိုခံနေရတယ်။ဟိုနိုအင်တာနက်ဖြတ်တောက်တာလေးတပိုက်ရှိတယ်။နောက်အရက်ဘက်လူမှုဖွဲ့စည်းတွေကလည်းဟိုရေရှည်ကူညီပေးနိုင်မှုမရှိဘူး။နောက်အစိုးရကွန်လိုက်ကဒီနိုင်ငံတကာကူညီဖွဲ့စည်းတွေကိုဝေရေတော့ရောက်ပြီးတော့ကူညီခွင့်မပြုတဲ့ဟာကတကယ်ကိုဟိုဆိုးဝါးတဲ့ဒီဟိုအနေကြုံတစ်ခုလို့ဖြစ်တယ်။ဟိုလူဂုံတိတ်ခါနဲ့နေထိုင်ရတဲ့ဒီဒုက္ခတွေမဟုတ်ဘူးပေါ့အဲ့လိုမျိုးဖြစ်နေတာကိုမြင်တွေ့နေရပါတယ်ခင်ဗ
ျဟုတ်ကဲ့နောက်တစ်ခုကဒီ COVID-19 ကာကွယ်တဲ့အခြေအနေကကာကွယ်နိုင်တဲ့အသိပညာပေးနိုင်တဲ့အခြေအနေရလဲပဲဘယ်လောက်ထိများထိထိရောက်ရောက်နိုင်ငံနေနေလုပ်နေနိုင်ပါလဲကိုခိုင်ကောင်းဆန်
အတင်းကတော့ဒီ COVID-19 နဲ့ကတကယ်တမ်းပြောရင်တော့ဟို percentage တော်တော်နေတဲ့ဟာပဲလုံနိုင်ပါတယ် COVID-19 နဲ့ပြောရင်တော့ဒီ IGP မှမဟုတ်ဘူးရခိုင်ပြည်ထဲမှာကိုနိုင်ကလည်းလုံနိုင်တဲ့အခြေအနေကတော်တော်နေတယ်နောက်တစ်ခုကဘာကြောင့်လဲဆိုတော့ဒီတချို့လူတွေရဲ့ဒီခံစားမှုပေါ့လေအထူးသဖြင့်တော့ IGP ကလူတွေကဘလို့မှ3ပေအကောနေဖို့6ပေအကောနေဖို့ဆိုတာဘလို့မှမဖြစ်နိုင်ဘူးဟိုတချို့ຫນွေပိုင်းကဆိုရင်ຫນွေရာသီမှာဆိုရင်ရေတော်တော်ရှားတယ်လက်စေဖို့ဆက်ပြတွေကလာမှလေပေါ့သူတို့အတွက်ကအဲ့တော့ဒီကိုဗစ်ရေးထက်သူတို့ကဒီသူတို့ရဲ့အသက်ရှင်နေထိုင်ရေးပေါ့နော်သူတို့ရဲ့တနည်းစာကိုဘယ်လိုစားသောက်ရမလဲဆိုတော့နေထိုင်မှုတွေနဲ့သူတို့ကြုံနေရတယ်နောက်အခန်းကြီးလေးတွေမှာပဲဟိုလူတွေပြစ်ကျက်ပြီးတော့နေရတယ်ပေါ့လေဘုံကြီးကျောက်တို့စာသင်ကျောင်းအဲ့လိုအဆောက်အဦတွေမှာဟိုလုံလောက်တဲ့နေမိတ် area မရှိဘဲနဲ့ရပ်တည်နေရတာပေါ့အဲ့တော့ကိုဗစ်ကသူတို့အတွက်ကဘာမှအရေးမကြီးဘူးသူတို့စိုးရင်လာကဒီလက်နက်ကြီးပင်နဲ့သူတို့စခန်းမှာသူတို့ရဲ့ရော်တွေမှာလာကြမလဲသူတို့ရဲ့ရော်နားမှာတိုက်ပွဲဘလို့လာဖြစ်မလဲဆိုတော့စိုးရင်မုန်းတွေကဒီကိုဗစ်ကိုထပ်ပို့ပြီးတော့စိုးရင်နေဆိုတော့လက္ခဏာမျိုးကိုကျွန်တော်တို့တွေ့ရပါတယ်ခင်ဗျ
ဟုတ်ကဲ့ဆက်ဆံဆိုဆရာတို့ကတော့အခုဒီဒုက္ခတွေတွေနေရပြန်နိုင်ရေးပေါ့နော်သူတို့ပြန်လည်နေရာချထားရေးသူတို့ကိုအိုးအိမ်တွေမှာပြန်ပြီးတော့ခြေစမ်းနေစမ်းနိုင်ရေးလုပ်နေတယ်ဆိုတော့အဲ့ဒီဆရာတို့ပထမကိုဗစ်မတိုင်ခင်တော့ကစီစဉ်ထားတာမှာဘလောက်အထိခရီးပေါက်နေပြီလဲဆရာ
အဲဒီပထမဒီကိုဗစ်မတိုင်ခင်တော့ကကျွန်တော်တို့ နှစ်ဖက်အစိုးရနဲ့ကျွန်တော်တို့ညှိနှိုင်းတိုင်ပင်ပြီးမှဒီ18ရွာပြန်ဖို့ကျွန်တော်တို့ဟိုစီစဉ်ထားတာတွေရှိတယ်အခုကိုဗစ်ဖြစ်တော့လဲကျွန်တော်တို့လုပ်နိုင်တဲ့နေရာတွေရှိတယ်ဆိုတော့အခုဥမာကျွန်တော်ပူတော်ဘက်မှာဆိုရင်ကျွန်တော်အခုဒီကြံနေနေရာချထားရေးစခန်းတခုကျွန်တော်တို့အခုအဆင့်တင်ဖြစ်နေပြီအဲ့ဒါမျိုးပေါ့အဲကျွန်တော်အခုဟိုဒီကိုဗစ်ဖြစ်ပေမဲ့လဲကျွန်တော်တို့လုတ်ဆောင်လုတ်လို့ရတဲ့အရာတွေနောက်ပြီးမှဒီ bilateral ceasefire မထိုးဖြစ်ခဲ့တော့လဲဟိုပြဿနာမရှိနိုင်တဲ့နေရာတွေကိုကျွန်တော်ရွေးချယ်ပြီးမှအခုလုတ်ဖို့အဲစီစဉ်တာတော့ဟိုဒီ process ကတော့အဲ့လိုသွားနေပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့အဲ့ဒီလိုဒုက္ခတွေပြန်ပြီးတော့နေရာချထားရေးကိစ္စမှာအခုညီဘသူတွေစီကရနေပါလဲဆရာဆမ်ဆွန
်အခုကျွန်တော်တို့လောလောဆယ်ဆော့ဒီ Nippon Foundation ကအခုညီရပါတယ
်ဟုတ်ကဲ့ Nippon Foundation အခုညီပေးတယ်ဆိုတော့အဓိကကလက်နက်ကင်ဖွဲ့စည်းဖြစ်တဲ့ KIA နောက်တစ်ခုကအစိုးရပဲတက်မတော်ပဲသူတို့စီရောဗာမြကူညီပါတယ်လေအ
ဲလောလောဆယ်ဆယ်တော့သူတို့စီကတော့ကျွန်တော်တို့ဘာမှမရသေးပါဘူးဒါပေမဲ့လက်တွဲလှုပ်ဆောင်ပြီးမှဥမာအစိုးရပဲဆိုရင်ကျွန်တော်ဒီပြန်လဲနေရာချထားရေးအစီအစဉ်မှာဒီမြေပိုင်ဆိုင်မှုတို့နောက်အကြောင်းဆောက်တာတို့ကျမ်းမာရေးတို့ကြတော့အစိုးရဘက်ကနေကူညီရမှာဖြစ်ပါတယ
်ဟုတ်ကဲ့ကတော့ကိုယ်ခိုင်ကောင်းဆိုင်ရေဒါကတော့ဒါကချင်းနဲ့ဆန်တော့ဖက်ကတော့ဘီတော့ဝင်ဖြစ်စီအလင်းရောင်လေးမြင်နေရတာပေါ့နော်ဒီဒုက္ခတွေကိုဦးကိုရင်ပြန်နိုင်မှုပြန်ပြီးတော့နေထိုင်လုပ်ကင်စားတော့နိုင်မှုအလင်းရောင်လေးမြင်နေရတဲ့အလားအလာရှိနေပြီဆိုတော့ဒါဝမ်းသာစရာပါဆိုတော့ရခိုင်ပြည်နယ်ဘက်မှာကတော့အဲ့ဒီလိုအလင်းရောင်မြင်ရဖို့နေနေတာတာတနေ့တနေ့စားဖို့တော့ဖို့ပဲတွေးနေရအောင်ပါဆိုတော့ခိုင်ကောင်းဆိုင်တို့အဖွဲ့အစည်းတွေဟလာကူညီထောက်ပံ့နေတာကနိုင်နိုင်နေနေရှိပါရဲ့လားလလုံးလောလောပေးနေနိုင်ပါရဲ့လားကိုခိုင်ကောင်းဆိုင်
ကျွန်တော်တို့အနေနဲ့ကတော့ဒီရဖက်ဖွဲ့စည်းတွေကသူတို့ပေးနိုင်တဲ့ဟိုလီမိတ်ပေါ့လေကန့်သတ်မှုတော်တော်နေပါတယ်။ဘာကြောင့်လဲဆိုတော့ဟိုမနိုင်တဲ့ဝန်ကိုထမ်းနေရတယ်လို့ပဲဖြစ်တယ်။ကျွန်တော်တို့ဒီရခိုင်မှာဆိုရင်အဓိကတော့ရဖက်ဖွဲ့စည်းတွေကပြည်တွင်းပြည်ပအလူရှင်တွေအဲကပို့ပြီးတော့အားဆိုင်ပြီးလူကြတာရှိတယ်။အဲနောက်တစ်ခုကတော့ဒီနိုင်ငံတကာအဖွဲ့ကတော့တချို့ရှိတယ်ဒါပေမဲ့အစိုးရရဲ့ကန့်သတ်ထားမှုကတော့ရောက်မလူရဘူးရဖက်ဖွဲ့စည်းတွေတောင်မှတော်မယ်ဆိုရင်သူတို့စီမှာခီးတော်လာခွင့်တွေတောက်ရမယ်ဆိုတော့ကန့်သတ်မှုတွေကလည်းဒီအလူတကယ်လိုအပ်တဲ့ဒုက္ခတွေတွေအတွက်အဟံတာကြီးတွေဖြစ်နေတာကိုတွေ့ရပါလေခင်ဗ
ျဟုတ်ကဲ့ဆက်ဆံဆိုကျွန်တော်ခုနကတော့ဆရာတို့ဒီပြန်လည်နေရခြားတိုင်းကိစ္စလုပ်နေတယ်ဆိုတော့အဲ့ဒီလိုလုပ်နေလှုပ်ဆောင်နေတဲ့နေရာမှာဆရာအဓိကအခက်အခဲရှိတယ်ဆိုရင်ဘာများရှိလဲဆရာ
အခက်အခဲကတော့ကျွန်တော်တို့ဟောပေါ့ဒီမူလနေရာမြေနေရာကိုကျွန်တော်တို့ဒီနောက်အုပ်စုရှိတာပေါ့မိမိနေရပြန်တဲ့ဒီအုပ်စုကြတော့ပြဿနာမရှိဘူးဒါပေမဲ့အခုကျွန်တော်တို့ဒီမူလနေရာကိုမပြန်ရဲဘဲနဲ့နေရအတိတ်ရှာတဲ့နေရာမှာကျတော့ပြဿနာကတော့ကျွန်တော်မြေပိုင်ဆိုင်ရေးကိစ္စဖြစ်ပါတယ်ဒါပေမဲ့ကျွန်တော်ဒီအချင်းချင်းဆိုတော့ကျွန်တော်ဒီတို့စီမှာချင်းကပ်ပြီးမှကောင်းကောင်းမွန်မွန်ပေါ့ဒီပူဇံပုံငွေပါတွေထက်ဒီမှာကျွန်တော်ဒီအစဉ်ပြောင်းတော့လုပ်ပါတယ်အဲ့ဒါဆိုတော့
ကျွန်တော်သိမရှင်းတာဆရာအချင်းချင်းဆိုတာကအဲ့ဒီမြေကဘယ်သူစီရနေဆရာတို့ကဟို
တောက်ပါဥပမာကျွန်တော်ဟုတ်ကဲ့ဟုတ်ပါအမကျွန်တော်ပူတောက်ဦးဆိုရင်ကျွန်တော်ကချင်ပြည်မှာရှိတဲ့ကျွန်တော်ဒီဟိုကချင်တိုင်းသားမှာရှိတဲ့ဒီရဝမ်တို့ဒီစုရုစီမှာကျွန်တော်တို့ကဟိုချင်းကပြီးမှဒါကျွန်တော်ကချင်ပြည်နယ်သားအချင်းချင်းဖြစ်တဲ့တဲကြောင့်မလို့တို့ရဲ့ပိုင်ဆိုင်တဲ့ဒီမြေလွတ်မြေရိုင်းပေါ့မြေလွတ်မြေရိုင်းဆိုပေမဲ့လည်းပိုင်ဆိုင်မှုလို့ရှိလို့ရှိကြတယ်ဆိုတော့အဲ့ဒါကိုကျွန်တော်တို့ကဒီအနေငယ်ရံပုံငွေတွေပေးပြီးမှအဲ့ဒါမျိုးညှိနှိုင်းယူရတဲ့ကိစ္စရှိပါ
ဟုတ်ကဲ့အဲ့ဒါကအစိုးရနဲ့မဆိုင်ဘူးပေါ့ဟလားအဲ့ဒီမြေကိစ္စ
အစိုးရကအဲ့ဒါမျိုးကျတော့သူကအတင်းအဓမ္မဒီတွားပြီးမှဟိုဖိစ်ဟောပေါ့ဒီအဓမ္မဒီပေါ့အတင်းအဓမ္မဟိုပေးပါဆိုတော့အစိုးရကတော့သူတို့မဆောင်ရပေးပါဘူး
ဟုတ်ကဲ့ဆိုတော့
ကျွန်တော်တို့ညှိနှိုင်းရပါမယ
်ဟုတ်ကဲ့ကိုခိုင်ကောင်းဆိုင်ရခိုင်မှာကကြားတဲ့အခါကျတော့တချို့ဒုက္ခတွေတွေကတော့အစိုးရကအတိမတ်ပြုထားတဲ့ဒုက္ခတွေစခန်းပေါ့ဗျာအဲ့ဒီအထက်မှာနေလို့ရတယ်တချို့ဒုက္ခတွေကကျတော့အဲ့ဒီစခန်းထဲကိုမရောက်ဘူးအဲ့ဒါကဘာကြောင့်မရောက်တာလဲအဲ့ဒီဒုက္ခတွေရှိတဲ့နေရာတွေကိုရောဘာကြောင့်တရားဝင်ဒုက္ခတွေစခန်းတွေပြီးအတိမတ်ပြုနိုင်တာလဲ
အဓိကကဒီအစိုးရမှာတမက်ထားတဲ့နေရာကဟိုပြင်ဆင်ထားတဲ့နေရာတော်တော်နေပါတယ်ဒီကြောက်တော်မြို့နယ်မှာရှိတယ်မြောက်ဦးမြို့နယ်မှာရှိတယ်နောက်ပုံညွန်းနောက်ဘူးတီတောင်မှာပေါ့ဒါပေမဲ့သူတို့ဆောက်ထားတဲ့တကယ်ဆောက်ထားတဲ့ area ဟိုအဆောက်တွေပေါ့နော်အဲ့ဒါတွေနဲ့တကယ်ဒုက္ခတွေတွေနဲ့တွေ့မယ်ဆိုရင်ကဟိုဆရာခိုင်နှုံးစာလောက်ပဲရှိမှာပေါ့အဲ့လိုအခြေအနေမျိုးပဲဖြစ်တယ်နောက်တစ်ခုကအစိုးရရဲ့ဥပခာပြုမှုပေါ့နော်အစိုးရလို့ပြောရင်ကျွန်တော်တို့ဒီပြည်နယ်အစိုးရကိုနိုင်ကလည်းဘာမှလုပ်ပတ်ခွင့်မရှိဘူးဟိုတာဝန်ခံမှုတာဝန်ယူမှုအားနေတာတွေ့တယ်ထို့နည်းအပြင်ကျွန်တော်တို့ဒီပြည်တော်စုအစိုးရကိုနိုင်ကလည်းဒီလွှတ်တော်မှာဒုက္ခတွေရေးဆွေးနွေးတဲ့အခါတိုင်းကိုညှိစံပေးရှားခြင်းခံနေရတယ်အဲ့တော့ရခိုင်မှာရှိတဲ့ဒီစစ်ဘေးဒုက္ခတွေကဒီအစိုးရရဲ့ဥပခာပြုမှုကိုခံနေရတာပေါ့နော်လစ်လျူရှုတာကိုခံနေရတယ်အဲ့ဒါကြောင့် ဒီသူတို့ရဲ့နေထိုင်မှုကပိုပြီးတော့ဟိုလုံခြုံမှုမရှိဘဲနဲ့ဒီအရက်ဖက်အဖွဲ့အစည်းတွေနောက်ဒေတာခံတွေနောက်လွှတ်တော်ကိုယ်စားလှယ်တချို့ရဲ့ချိုးပန်းမှုတွေရဲ့နေရာတွေနောက်ရဟန်းတန်ဃာတွေရဲ့အဆောက်တွေပေါ့လေအဲ့လိုမျိုး area တွေမှာပဲဟိုနေထိုင်ကြရတာ
ဟုတ်ကဲ့ဟိုဆိုတော့ကိုယ်ကန်ကောင်းဆန်ဟိုတလောတော့ကဒီလွှတ်တော်ကိုယ်စားလှယ်တော့ခင်စောဝေတို့ဦးစီးပြီးတော့ရသေးတောင်ဘက်မှာဒုက္ခသကန်စောက်တယ်အဲ့ဒါကိုအစိုးရကလက်မခံဘူးဆိုတော့ရက်ရက်ခိုင်းနေပေါ့နော်ဆိုတော့အဲ့ဒါဘာတဘောလဲဒီလူကတည်းကကူညီမှုစကန်းဆောက်တာပဲဘာဖြစ်လို့ရက်ခိုင်းရတာလဲ
အတီးကတော့ဒီဒါကဟိုရက်ခိုက်တဲ့ပိုက်ကတော့ဒီရက်ခိုက်ပြင်းနေအစိုးရကထုတ်ပြန်တဲ့စာပေါ့နော်အဲ့ဒီရသေးတောင်မှာကတကယ်တမ်းကလည်းဒီဒုက္ခသည်တွေကဟိုတော်တော်လေးကိုများတာပေါ့ရသေးတောင်မျိုးဆိုရင်ကျွန်တော်တို့ဒီဒုက္ခတွေက16,000တော့ရှိတယ်အဲ့တော့အဲ့ဒီမှာရရတဲ့အကြောင်းရင်းကတော့ဘာကြောင့်လဲတော့မသိဘူးဒါမဲ့သူတို့ပြောတာတော့ဒီဟိုမြို့နယ်အုပ်ချုပ်ရေးမှုကိုဟိုသတင်းပို့ပါပေါ့သတင်းပို့ပြီးမှဆောက
်
ကျွန်တော်တင်လေဒါကလည်းဟိုစာထုတ်ပေမဲ့လို့ဒီရသေးတော်မှာချိနေတဲ့ဒီပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးသွန်းနိုင်နောက်ဒီလွတ်တော်ကိုယ်စားလှယ်ဒေါခင်စောဝေတို့ရဲ့ချိုးပန်းမှုပေါ့လေနောက်ရဖတ်ပိုစတီဗာပူပေါပါဝင်မှုကြောင့်တော့အခုတည်းတော့ဟိုဆောက်လက်စပါဆောင်နေတယ်လက်ရှိဆောင်နေပါတယ
်စတန်ဆောင်နေတယ်ပေါ့ဟာလား
ဒီမှာတော့ဟန်တာမှုတော့မရှိတော့ပါဘူးဟုတ်ကဲ
့ဩဟုတ်ပြီဆိုတော့ system ဆိုဆရာဆံသူတို့ပဲကြတဲ့အခါကျတော့ဒီ Nippon Foundation ရဲ့အကူအညီနဲ့ပဲဒီဒုက္ခသည်တွေနေရာပြန်လဲချထားဖို့လုပ်တယ်ဆိုတော့အစိုးရကတော့တိမာပေါ့နော်ဒီဒုက္ခသည်တွေနေရာပြန်
လဲချထား
ဖို့လုပ်နေတယ်ဆိုတော့တိတော့ဟလာကူဖို့တခုခုအကူအညီပေးဖို့ဒါမှမဟုတ်ညှိနှိုင်းဖို့ဘာညာအဲ့လိုမျိုးဘာမှမရှိဘူးလားအစိုးရဘက်က
လောလောဆယ်ဆယ်တော့သူတို့ဘက်ကအစိုးရဘက်ကတော့အဲ့ဒီသူတို့ဒီအုပ်ချုပ်ရေးရဒီအကူအညီတဲ့စိတ်ပိုင်းမှာပဲဥမာဟိုခက်ခဲမှုတွေရှိရင်ဥမာလမ်းပန်းဆက်တွေရေးမှာဟိုခက်ခဲမှုတွေရှိရင်တို့ဒါဟိုပါမစ်တွေပေးမှာပေါ့နော်အဲ့ဒါမျိုးတွေပေါ့အဲ့ဒီအုပ်ချုပ်ရေးဘက်မှာကပဲအုပ်ချုပ်ရေးဘက်ကပဲတို့ကူညီပူရှိပါတယ
်ဟုတ်ကဲ့
အဲ့ဒီ funding ဘက်မှာကျတော့ကျွန်တော်က Nippon Foundation ကဟိုကျွန်တော်တို့ဒီအသုံးပြုပါဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့နောက်တစ်ခုကကချင် KIA အနေနဲ့ကရော
အဲကျွန်တော်တို့ကဒီနေရပြန်ရေးမှာနောက်ဆိုရင်အဲ့ဒီဟောပေါ့ဒီတချို့ယူရီဆိုရင် KL ဘက်မှာရှိတဲ့ယူရီလဲဟိုကလာဖို့ရှိပါတယ်ဆိုတော့ပြန်မယ်ဆိုရင်တော့ဒီယူရီမှာရှိတဲ့လူတွေက KL control ရမှာရောဒီအစိုးရ control မှာရှိတဲ့လူတွေအလုံးတပြိုင်နက်ပြန်ဖို့ရှိပါတယ်ဒါပေမဲ့အဲ့ဒါကတော့ကျွန်တော်တို့လုပ်ဖို့ခက်ခဲပါအောင်မယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီမှာအာမခံချက်မရှိဘူ
းဟုတ်ကဲ့
အခုကျွန်တော်လုပ်တာကပြဿနာမရှိနိုင်မဲ့နေရာနဲ့ရှိခဲ့တော့လဲဟိုကျွန်တော်တို့အန်ဒီမဖြစ်မဲ့နေရာတွေကိုရွေးချယ်ပြီးရင်လုပ်ချင်းဖြစ်ပါတယ
်ဟုတ်ကဲ့ဆိုအဲ့ဒီဟာကလက်ရှိကျွန်တော်တို့ရှိနေတဲ့ဒုက္ခတွေထဲမှာအရင်အတွက်ဘလောက်လောက်အဲ့ဒီလိုပြန်ပြီးတော့အိုးအိမ်အခြေဆိုင်နေထိုင်ခွင့်ရကြပါလဲ
အဲကျွန်တော်တို့အခုတော့ဒီအင်ချီ1000ကျော်ကိုကျွန်တော်တို့အရင်ဆိုပါပေါ့ဒီနေရာချတာဘူးရှိပါတယ
်အင်ချီ1000ကျော်ဆိုတော့အကြမ်းပြင်းကျွန်တော်တို့လူကြီး5,000ပေါ့နော
်အဲဟုတ်တယ်
ကျန်တာဒါလူကြီး5,000ဆိုတော့ပြောရမယ်ဆိုရင်တော့စုစုပေါင်းဒုက္ခတဲ့အရေးအတွက်ရဲ့အနေအချင်းလို့ပဲပြောရအောင်ပါဘ
ာအနေအချင်းပဲဟုတ်ကဲ့
ကျန်တဲ့လူတွေကဒီလိုပဲဒုက္ခတဲ့စခန်းထဲမှာဆက်ပြီးတော့နေကြရအောင်ပါပဲ
ဟုတ်ပါတယ်ဟုတ်ပါတယ
်နောက်တစ်ခုက
ဒီတော့ကျွန်တော်လုပ်ဖို့ရှိပါတယ
်ဟုတ်ကဲ့အဲ့ဒီဒုက္ခတဲ့စခန်းတွေကကလေးတွေရဲ့ပညာရေးကရောအခုကတိုက်ပွဲတွေမရှိဘူးဆိုတော့ကလေးတွေပညာရေးပါညာရောလုပ်နေနိုင်မှာလားဆရာဆမ်ဆို
ပညာရေးကတော့ကျွန်တော်တို့တော့ဒီမြို့ထဲမှာဟိုရောက်လာတဲ့ IDP တွေရဲ့ကလေးတွေပညာရေးကတော့ကျွန်တော်တို့ဒီကောင်းတယ်လို့ဆိုရပါမယ်ဒါပေမဲ့ဒီနယ်စပ်မှာရှိတဲ့ IDP camp ရဲ့ရှိမှရှိတဲ့ကလေးတွေပညာရေးကတော့ကျွန်တော်တို့အတွက်ဟိုအနာဂတ်အတွက်ကျွန်တော်တို့အမြင်တမ်းမှပဲဒီစိုးရင်ပူပန်မှုရှိပါ
ဟုတ်ကဲ့ဆရာဆမ်ဆိုအနေနဲ့ဆရာဆမ်ဆိုအနေနဲ့ဒီကချင်ပြည်နယ်ရှမ်းမြောက်ဒုက္ခသည်တွေအားလုံးရဲ့ရေပုံရအချိန်ဒီအားလုံးကိုခြုံပြီးတော့ပြောမယ်ဆိုရင်ဒီဒုက္ခသည်တွေအရင်နဲ့ပတ်သက်ပြီးဆရာဆမ်ဆိုအတိအကဘာများပြောချင်ပါသလဲ
ကျွန်တော်ကတော့ဒီဒုက္ခသည်တွေအားလုံးကမူလနေရပ်ကိုပြန်ချင်တယ်ဆိုတော့ကျွန်တော်ဒီမူလနေရကိုပြန်ပို့ရအဓိကတော့ခုနပြောတဲ့အတိုင်းအာမခံချက်ရှိရမယ်ပေါ့ကျွန်တော်အလုံးပြောနေတဲ့ဂုံတိတ်ခါရှိစွာပြန်ရင်းနဲ့လုံခြုံစိတ်ချစွာပြန်ရင်းကတော့အဓိကဖြစ်တယ်အဲ့ဒါဖြစ်ဖို့အတွက်တကတော့ဒီကျွန်တော်ဒီစစ်တပ်ရဲ့ဒီစခန်းတချို့ကိုကျွန်တော်တို့ဒီဟောပေါ့ဒီရုပ်သိမ်းဖို့လဲလိုပါမယ်ဟောစစ်တပ်ဆိုတဲ့နေရာမှာနှစ်ဖက်ပေါ့နော်ဒီအစိုးရရ
ဲ့နှစ်ဖက်လက်နက်ကိုင်တပ်တွေပေါ့
ဟုတ်ပြီနောက်ပြီးမှမိုင်းတွေရှင်းလင်းပေးရမယ်နောက်ပြီးမှအာမခံချက်တစ်ခုခုပေါ့ဟိုမှာ bilateral ceasefire အဆင့်လောက်တော့လုပ်ပြီးမှအနေနဲ့ပြင်ရင်းကိုလုပ်ရင်တော့ဒါကျွန်တော်တို့ကချင်နဲ့ဆက်မြောက်မှာရှိတဲ့ဒီကျွန်တော်တို့ IDP တွေရဲ့ဟိုအရေးကတော့
ဟိုပြီးသွားလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့ကိုခိုင်ကောင်းဆန်အနေနဲ့ရောတောက်လျှောက်ဒီရခိုင်ပြည်ဘက်ကလာဒုက္ခသည်တွေကိုကူညီပေးလာတာဆိုတော့ဒီဒုက္ခသည်တွေအရင်နဲ့ပတ်သက်ပြီးတော့ကိုခိုင်ကောင်းဆန်ဘာများအဓိကပြောချင်ပါလဲ
အဓိကတော့ကျွန်တော်တို့လက်ရှိဒီဒုက္ခသည်တွေကဒီဂုံသိက္ခာရှိစွာနေထိုင်ဖို့ပေါ့နော်သူတို့အမိုးအကာအောက်မှာရောက်မနေသေးဘူးအဲ့တော့အမိုးအကာပေါ့လေသူတို့ရဲ့ဒီလုံခြုံတဲ့နေထိုင်တဲ့ဝန်းကျင်နောက်သူတို့ရဲ့စားဝတ်နေရေးအတွက်ပုံမှန်ထောက်ပံ့တဲ့အစိုးရကတော့၎င်းနိုင်ငံတကာအဖွဲ့အစည်းကတော့၎င်းပုံမှန်ထောက်ပံ့တဲ့ထောက်ပံ့မှုပေါ့အဲ့ဒီမှာတော့ကျန်းမာရေးဆောင်ရှောက်မှုပါရမယ်နောက်ပညာရေးပေါ့နော်ကလေးတွေအကြောင်းနေတဲ့ကလေးတွေရဲ့အကြောင်းနေဖို့အခွင့်အလမ်းပေါ့အဲ့လိုမျိုးထည့်သွင်းစဉ်းစားရမယ်နောက်တစ်ခုကတော့အရေးကြီးတာကတော့အင်တာနက်ပိတ်ဆို့ထားမှုပေါ့နော်ဒါကတကယ်တမ်းပြောရင်ဒီသတင်းရှက်လက်ကိုရယူမှုကိုပိတ်ပင်နေဆိုတာလူခွင့်ရရှုဖောက်မှုမြောက်တယ်ဆိုတာကိုအစိုးရအနေနဲ့လည်းသတိရှက်ဖို့လိုတယ်လို့ပြောချင်ပါတယ်။ဘာကြောင့်လဲဆိုတော့ဒီအင်တာနက်ပိတ်ဆို့ထားတဲ့အတွက်ဒီဒုက္ခသည်တွေရဲ့လိုအပ်ချက်တွေဘာဖြစ်နေလဲသောအကူညီပေးမဲ့လူတွေကလည်းသောအကူညီပေးလို့မရဘူးပေါ့အဲ့လိုမျိုးအခြေအနေမှာဖြစ်နေတယ်။အဲ့တော့ဒီသတင်းရှက်လက်ကရယူဖို့အတွက်ကဒီအင်တာနက်ကိုအမြဲဆုံးဖွံ့ဖြိုးပို့လိုအပ်တယ်။နောက်တစ်ခုကတော့ဒီဒုက္ခသည်တွေကလည်းဒီသူ့ဒေတာကိုပြန်ရှင်ကြတယ်သူတို့ရဲ့သမွေကြောက်အတွက်ရောနောက်တစ်ခုကကျွန်တော်နိုင်ငံကညှိချမ်းရေးလမ်းကြောင်းကိုသွားနေတဲ့အခါကျတော့ဒီညှိချမ်းရေးဖြစ်စဉ်မှာအေးဟိုထစ်ထစ်ဝင်ရောပါဝင်ဖို့ဆိုအစိုးရအနေနဲ့သဘောထားကြီးစော်နဲ့သူသဖြင့်တော့အစိုးရတက်မတော်ပေါ့လေအစိုးရနဲ့တက်မတော်သဘောထားကြီးစော်နဲ့ဟိုဆွေးနွေးပွဲပွဲကိုဖိတ်ခေါ်ဖို့လိုအပ်တယ်။နောက်ဒီဒုက္ခသည်တွေအတွက်ဆိုရင်တော့အဓိကသူတို့ရဲ့ဂုံတိတ်ခါကြီးစွာနဲ့သူတို့ရဲ့မိခင်ဒေတာပေါ့လေမိမိရဲ့ရော်ကိုအမြဲဆုံးပြန်နိုင်အောင်ပေါ့မပြန်နိုင်ခင်ဆက်ကြမှာတောင်မှကျွန်တော်တို့ဒီသူတို့ရဲ့ဟိုလုံခြုံတဲ့ဂုံတိတ်ခါကြီးစွာနေထိုင်တဲ့နေရာထိုင်ခင်းတွေဖန်တီးပြီးဖို့ဟိုအရေးကြီးမယ်လို့ကျွန်တော်ကတော့ပြောချင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာပါဝင်ဆွေးနွေးပေးတဲ့ဒေါက်တာကလမ်ဆမ်ဆွန်ကိုခိုင်ကောင်းဆန်နှူးစလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်
ကချင်နေချင်းခရီးရဲ့ဘွေကျူဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆွန်ဝင်းလက်ဖောင်ဒေးရှင်းဒါရိုက်တာခိုင်ကောင်းဆန်တို့ဆွေးနွေးသွားကြတာပါကိုဗစ် -19 ရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုရာကြီးအားဖြင့်ပုံစံပြောင်းလဲထိုးလင်းနေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညတရက်လီတိုင်းအစီအစဉ်နေရာမှာရာကြီးအစားထိုးထိုးလင်းနေတာဖြစ်ပါတယ် VOA အစီအစဉ်တွေကိုအားပေးနာဖြင့်ကြည့်ရှုကြတဲ့အတွက်ကျေးဇူးအထူးရှိပါတယ်ကျွန်တော်ကျော်ကျော်သိမ့်ပါခင်ဗျာ
VOA ရဲ့ကဘာတလွားခီးသွားအစီအစဉ်ကနေကြိုဆိုပါရရှင်ကျွန်မဆွမြတ်မောမှာအခုတစ်ခေါက်တော့ check သမရနိုင်ငံကိုသွားကြရအောင်ပါ COVID-19 ကြောင့်ကဘာလက်ခီးသွားလုပ်ငန်းထိခိုက်နေတဲ့ check နိုင်ငံမှာဖြီးရင်းဧည့်သည်တွေနဲ့ခီးသွားလုပ်ငန်းကိုပြန်လည်အသက်သွင်းဖို့ကြိုးစားနေကြပါတယ်အရင်နိုင်ငံကဧည့်သည်တွေအပေါ်အာရုံစိုက်တဲ့လုပ်ငန်းတွေကဖြီးရင်းဧည့်သည်တွေကိုပြောင်းလဲဆွဲဆောင်နိုင်ဖို့ဘယ်လိုလုပ်နေကြသလဲဆိုတာကိုကဘာတလွားခီးသွားအစီအစဉ်ကနေသွားလည်လာကြရအောင်ပါရှင်19ရာစုနဲ့18ရာစုခေတ် Gothic နဲ့ Baroque အနုပညာလက်ရာအစားအဥ်တွေရှိတဲ့ Czech သမ္မတနိုင်ငံဟာကမ္ဘာလက်ခီးသွွားဧည့်သည်တွေကိုဆွဲဆောင်ထားနိုင်တဲ့ဥရောပအလယ်ပိုင်းနိုင်ငံတစ်ခုဖြစ်ပါတယ်။အထူးသဖြင့်ဘီတုကလက်ရာမြောက်အစားအဥ်တွေအနုပညာလက်ရာတွေရှိတဲ့ Prague မြို့တော်စီလာကြတဲ့နိုင်ငံကခီးသွွားဧည့်သည်ကတစ်နှစ်ကို10တန်းလောက်ရှိပါတယ်။ Voldava မြစ်ဖြတ်စည်းနေတဲ့မြို့တော်ရဲ့အလှကပြင်သစ်နိုင်ငံ Paris မြို့တော်အလှနယ်တောင်ရှင်နိုင်တယ်လို့တချို့ကတင်စားကြပါတယ်။ကောင်းလာတယ်လို့နာမည်ကျော်တဲ့ check beer တွေအရသာထူလာတယ်လို့ဆိုတဲ့ coffee တွေကိုလည်းဒီကိုလာလေသူတွေမဖြစ်မနေမြည်ကြည့်အရသာခံကြည့်ကြလေရှိပါတယ်။ပုံမှန်အားဖြင့်လူပြည့်နေတဲ့မြို့တော်တွေကစားတောက်ဆိုင်တွေအရက်ဘားတွေ coffee ဆိုင်တွေဟာ covid-19 ကရောဂါကြီးရဲ့ကြောင့်အခုတော့အတော်လေးလူရှင်းနေပါတယ်။ကမ္ဘာလဲဧည့်သည်တွေကိုအားကိုးနေရတဲ့လုပ်ငန်းတော်တော်များများထိခိုက်နေတာမဟုတ်သူတို့လုပ်ငန်းတွေနှလန်းပြန်ထူထိုင်အောင်တခြားနည်းလမ်းတွေကိုစဉ်းစားနေကြရပါပြီ။check အစားအသောက်တွေကိုမြို့ရဲကစားတောက်ဆိုင်တွေမှာလှည့်လည်မြည်စားနိုင်ဖို့ food tour လုပ်ထားတဲ့ခီးသွွားလုပ်ငန်းရှင်တယောက်ကတော့ပြည်ပဧည့်သည်တွေအစားပြည်ရင်းဧည့်သည်တွေပဲအာရုံပြောင်းဆိုင်နေပါတယ
် well we've lost virtually all our business
ကျွန်တော်တို့လုပ်ငန်းကနိုင်ငံခြားဧည့်သည်တွေကိုအဓိကထားဝန်ဆောင်မှုပေးတဲ့လုပ်ငန်းဆိုတော့အလုပ်အလုံးထိခိုက်သွားတာပါအခုတော့လမ်းလျှောက်ခီးကိုပြည်ပဧည့်သည်တွေအစားပြည်ရင်းဧည့်သည်တွေနဲ့ကာမိအောင်စူးစမ်းနေရပါတယ်ပရက်မြို့တော်ရဲ့ခီးသွွားလုပ်ငန်းကိုတခြားမြို့ကဧည့်သည်တွေနဲ့ပြန်ပြီးတော့လဲပတ်နိုင်အောင်ဘယ်လိုလုပ်ကြမလဲဆိုတာလူတွေအခုပြောနေကြပါတယ်။တခြားဒေသကလူတွေဒီကိုလာကြအောင်ကျွန်တော်တို့ရဲ့လုပ်ငန်းပုံစံကိုလည်းနည်းနည်းပြင်ဆင်ထားရပါတယ်။ပရက်မြို့မှာနေကြသူတွေကိုလည်းနိုင်ငံတဲကအစားအသောက်ကောင်းတွေထွက်တဲ့ဝိုင်းကောင်းကောင်းထွက်တဲ့တခြားဒေသတွေစီကိုသွားလဲကြအောင်ကျွန်တော်တို့အိုင်ယွန်ဆိုင်လှုပ်သွားမှာပါ။
နိုင်ငံသားဧည့်သည်တွေမလာတော့ချိန်မှာထိခိုက်နေတဲ့စားသောက်ဆိုင်လုပ်ငန်းတွေကလည်းပြည်တွင်းကဧည့်သည်တွေအကြိုက်ပြောင်းဖို့စူးစမ်းနေကြပါတယ်။
Naše restaurace byla závislá na turistech od 20 do 70%.
ကျမတို့စားသောက်ဆိုင်အယောင်30ရာခိုင်နှုန်းကနေ80ရာခိုင်နှုန်းအထိကကဘာလက်ခီးတယ်တွေကိုအားထားနေရတာပါဒါကြောင့်အခုတော့လုပ်ငန်းပုံစံကိုလိုအပ်ချက်အတိုင်းပြောင်းလုပ်နေရပါတယ်
သူတို့ရဲ့နာမည်ကြီး MBN Day စားသောက်ဆိုင်လုပ်ငန်းအုပ်စုကြီးပိုင်းစားသောက်ဆိုင်26ခုတွေကမစ်ရှလန်ကျယ်ပွင့်ရထားတဲ့ဆိုင်မှာကိုဗစ်မဖြစ်ခင်တယောက်ကိုဟေးမယ်10မျိုးမြည်နိုင်တဲ့ menu အတွက်ဒေါ်လာ130လောက်ပေးရတာပါအခုတော့ဟေးအမယ်3မျိုးစာဒေါ်လာ30လောက် menu ကိုပြောင်းထားတယ်လို့ဟေးအမယ်ဖန်တီးမှုပိုင်းတာဝန်ယူထားတဲ့စဖို့မှုကြီးကပြောပြပါဗျာ This
is a new Christmas cena a new Christmas cena
အခုဆိုရင်ချက်လူမျိုးဧည့်သည်တွေကိုအဓိကဆွဲဆောင်နိုင်ဖို့ဆိုင်မှာရောင်းတဲ့အစားအသောက်တွေကိုပြင်ဆင်ပြီးတော့ menu ထုတ်ထားပါတယ်။ကျမတို့ရဲ့တချို့ဆိုင်တွေမှာဆိုရင်ဈေးတွေကိုလည်းသူတို့အတွက်အထူးလျှော့ပေးထားပါတယ်။ online ဝန်ဆောင်မှုဘိုင်းကိုလည်းအခုပို့ပြီးတော့အယုံဆိုင်လှုပ်ဆောင်နေပါတယ်
။ပြည်တွင်းဧည့်သည်တွေကကိုယ်နိုင်ငံထဲမှာကမ္ဘာလှည့်ဧည့်သည်တွေလောက်မတုံးကြတာမို့ပြည်တွင်းဧည့်သည်တွေပိုလာအောင်ဆွဲဆောင်တဲ့နေရာမှာဈေးနှုန်းတွေကိုပြင်ဆင်တတ်မှတ်တာကလည်းအရေးကြီးပုံရပါတယ်
။ Every change something like 80% down.
အလုံးပြောင်းလဲသွားတာတော့သိကြပါရဲ့ဈေးတွေဆို80ရာခိုင်နှုန်းလောက်ကျသွားတာပါဥပမာအရင်က150ခရောင်းပေးရတဲ့ဘီယာကအခုဆို50 60လောက်ပဲဈေးရှိပါတော့တယ
်အခုလိုဆိုင်တွေမှာဈေးတွေလျှော့ပြီးလာစားသူတွေများများပိုလာအောင်စ조사နေကြတာကြောင့်ရောအရင်လိုကဘာလှည့်ဧည့်သည်တွေမများတာကြောင့်မှဒေသခံတွေကတော့သဘောကျနေကြပါတယ
်ကျွန်တော်တို့တွေ့ဈေးပူပေးရတာကပြဿနာမဟုတ်ပါဘူးနိုင်ငံစုံကလာကြတဲ့ခီးသွာဧည့်သည်တွေကြာတွာလာစားတော့ရမှာကတကယ်ပြဿနာပ
ါအရင်လိုနိုင်ငံစုံကဧည့်သည်တွေကြာတိုးဝှေ့သွားနေရတာမျိုးမဟုတ်ခဲအေးအေးဆေးဆေးပတ်ဝန်းကျင်အရသာခန်းစားနိုင်ကြတာကိုဒေသခံတွေသဘောကျနေတာပါကမ္ဘာလှည့်ခီးသွာလုပ်ငန်းကနေဝင်ငွေ60ရာခိုင်နှုန်းလောက်ရနေတဲ့ Prague Mural တွေကလုပ်ငန်းတွေကတော့နွေရာသီခီးသွာကာလမှာဒီဝင်ငွေကိုဖြည့်နိုင်ဖို့အကျိုးစားနေကြပါတယ်နိုင်ငံရဲ့ဝင်ငွေ300ခိုင်နှုန်းလောက်ကိုရှာပေးနေတဲ့ဒီလုပ်ငန်းကြီးကိုကြားကန်ပေးနိုင်ဖို့အစိုးရခီးသွားလုပ်ငန်းကလည်းအမေရိကန်ဒေါ်လာ15သန်းလောက်အကုန်ခံပြီးပြည်တွင်းနဲ့အိန္ဒိယနိုင်ငံတွေကဧည့်သည်တွေကိုကြော်ညာဖိတ်ခေါ်နေပါတယ်ရှင်။ကျွန်မဆူမြန်ပါပ
ါ။မြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြမအတန် DVV ရုပ်တံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး။ DVV ရုပ်တံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေး။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3 Joru တွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်တံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါသေးရှင်။
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါ။အမေရိကန်နိုင်ငံတဝန်လမ်းမရေပေါ်ထွက်ဆန္ဒပြမှုတွေဆက်ပြီးပေါ်ပေါက်နေချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကရဲတပ်ဖွဲ့အတွင်းပြုပြင်ပြောင်းလဲလုပ်ငန်းတချို့ကိုချပြတ်ထားတဲ့သမ္မတအမိန့်ကိုအင်္ဂါနေ့မှာလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။ရန်စွေးမှုကင်းရှော့ချရေးနဲ့ရဲတွေရဲ့အဆင့်တန်းမြင့်တင်ရေးဟာရည်ရွယ်ချက်ချင်းဆန့်ကျင်မှုမရှိဘူးလို့လူမှုတိုင်းဝမ်းတွင်လုံခြုံစစ်ချရေးအတွက်စိတ်ချတဲ့ရဲလုပ်ငန်းလို့ခေါင်းစဉ်တက်ထားတဲ့အမိန့်စာကိုလက်မှတ်ရေးထိုးမထုတ်ပြန်ခင်မှာသမ္မတထရမ့်ကပြောပါတယ်။အမေရိကန်နဲ့တရုတ်တို့ကြားအငင်းပွားမှုတွေအများပြားရှိနေချိန်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာတရုတ်ကွန်မြူနစ်ပါတီနိုင်ငံခြားရေးအကြီးအကဲရန်ကြီးချီနဲ့ဗုဒ္ဓဖူးနေမှာတကပိတ်ဆင်းနွေးဝဲလုပ်ဖို့ဟဝိုင်ကိုခီးထွက်ခွာသွားပါပြီ။အင်္ဂါနေ့စတင်တဲ့ဒီခေတ်စဉ်မှာဝန်ကြီးပွန်ပီယိုနဲ့အတူသူ့လက်ထောက်စတီဗင်ဘီဂင်ပါလိုက်ပါသွားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်ရဲ့ခလီးတငယ်များနဲ့လက်နက်ကိုင်ပဋိပက္ခများဆိုင်ရာ2020အစည်းအဝေးခန်းစာမှာမြန်မာစစ်တပ်ကိုကလေးစစ်သားစုဆောင်းမှုလုပ်တဲ့လက်နက်ကိုင်တပ်ဖွဲ့ဆင်းကနေဖယ်ရှားလိုက်ပြီးဖြစ်ပါတယ်။ကလေးစစ်သားစုဆောင်းမှုတိတိသားသားညှော့နှဲသွားသလိုအရေးယူပစ်ပေးမှုတွေဆက်လုပ်နေပြီးကလေးစစ်သားစုဆောင်းမှုနဲ့ပတ်သက်တဲ့ဖြစ်ရပ်တွေကိုအခြေခံပြီးအရှင်ခံမှုသဘောတူညီတာကြောင့်အခုလိုဆင်းရဲကဖယ်ရှားလိုက်တာပါဒါပေမဲ့လူခွင့်ရင်ချိုးဖောက်တာကြောင့်တမတော်ကြီးတဲ့နဲ့နေကြားဆောင်တက်တဲ့ပူးတွဲထားတဲ့တက်တွေကိုဆက်လက်ထည့်သွင်းထားပါတယ်ဈေးသက်သာပြီးလွယ်လွယ်ကူကူရနိုင်တဲ့ steroid ဈေးတစ်မျိုးဖြစ်တဲ့ dexamethasone လို့ခေါ်တဲ့အဆင့်ရောင်ယောဂါနဲ့တခြားယောဂါတွေကုသရမှာအသုံးပြုတဲ့ဈေးဟာ ကိုဗစ် -19 ကြောင့်ရောဂါဝေဒနာပြင်းပြင်းထန်ထန်ခံစားနေရသူတွေကိုကုသပေးနိုင်တယ်လို့ဗြိတိန်သုတေသနပညာရှင်တွေကအင်္ဂါနေ့မှာပြောပါတယ်။ကိုဗစ် -19 အရေးပေါ်လူနာတွေအသက်ရှူဆက်တက်ထားသူတွေနဲ့အောက်ဆီဂျင်ပေးထားသူတွေကိုဒီဆေးနဲ့ကုသရမှာတိုးတက်အောင်မြင်မှုရှိတယ်လို့ပြောပါတယ်။ဗိုလ်တပူးနဲ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်နေပေကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပ
ါ This program has come to you from the Voice of America, Washington.